Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းမှာတရရှိမြန်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ28ရက်ဗုဒ္ဓဟူးနေ့မနက်ခင်းပြည်ဝင်မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ30 40 48 50လို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အအောင်ပါဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူကြီးညာပင်ပုတ်ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့လီဗျားနိုင်ငံထရီပိုလီမြို့ကဟိုတယ်တစ်ခုကိုလက်နက်ကင်တစုကအင်ကာနေမှာဝင်ရောက်တိုက်ခိုက်ခဲ့ရမှာလူ10ဦးသေဆုံးသွားတယ်လို့လီဗျားတာဝန်ရှိသူတွေကပြောပါတယ်။ Kurdish တိုက်ခိုက်ရေးသမားတွေကစီးရီးယားနယ်စပ်ကိုဘာနီမြို့ကိုသိမ်းပိုက်နိုင်ခဲ့ပြီလို့ကြေညာခဲ့ပြီးတော့နောက်နေ့မှာ IS တွေပေါ်စစ်ဆင်နေမှုကိုတိုးချဲ့လိုက်တယ်လို့သိရပါတယ်။ဒီလိုသတင်းတွေနဲ့တူထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ။
ကောင်းပါပြီခင်ဗျာဒီမနက်တင်ဆက်ပေးမယ့်သတင်းတူတွေထဲမှာတော့ကချင်တိုင်းရင်းသူစေတနာဝန်ထမ်းဆရာမ2ဦးအာရမပြုကျင့်ခံရပြီးရဲဆက်ဆက်အသက်ခံရတာနဲ့ပတ်သက်လို့
I have to call on the government to investigate this issue and to be able to make sure that the women have justice.
ပြည်ပခရီအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကုလအထူးကိုယ်စားလှယ်စီနက်ဟာဝါဘန်ကူရာကအမှုမှန်ပေါ်ပေါက်အောင်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီသတင်းပြင်ခရီးရှည်ကြီးတက်နေကြတဲ့ဒီမိုကရေစီပညာရေးလှူရှာမှုဦးဆောင်ကော်မတီနဲ့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေဒီကနေ့နေပြည်တော်မှာအကြိုတွေ့ဆုံဆွေးနွေးပွဲလုပ်မှာစတာတွေကိုတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်နဲ့တော့အင်ဂျင်နီယာကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
လီဘီယားနိုင်ငံထရီပိုလီမြို့ကဟိုတယ်တစ်ခုကိုလက်နက်ကင်တစုကအင်ကာနီမှာဝင်ရောက်တိုက်ခိုက်ခဲ့ရမှာလူညုံရေးအဆောင်3ယောက်နဲ့နိုင်ငံသား5ဦးသေဆုံးသွားတဲ့ကြောင်းလီဘီယားအာဏာပိုင်တွေကပြောပါတယ်ဒီဟိုတယ်ဟာနိုင်ငံရေးသမားတွေနဲ့နိုင်ငံတကာကရောက်ရှိလာတဲ့အမှုတန်းတွေတဲခိုးလေးရှိတဲ့ဟိုတယ်ဖြစ်ပါတယ်တိုက်ခိုက်သူတမတ်တနတ်သမားတွေဟာသူတို့စီးနင်းလာတဲ့မော်တော်ကားကိုဖောက်ခွဲလိုက်ကာဝင်တန်းတွေကိုပစ်ခတ်ပြီးတဲ့နောက်ဟိုတယ်ကိုဝင်ပြီးတော့စီးနင်းခဲ့တာဖြစ်ပါတယ်ကော်ရင်တီးယားဟိုတယ်ရဲ့လုံခြုံရေးတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုရမှာဒီတိုက်ခိုက်မှုကိုဘယ်ဖွဲ့စည်းကစီစဉ်ဆောင်ရွက်ခဲ့တယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အင်တာနက်အွန်လိုင်းကနေထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့ IS Islamic စစ်သွေးကြောအဖွဲ့ရဲ့ Tripoli ခရိုင်ဆိုတဲ့အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။လူမှုကွန်ရက်မီဒီယာပေါ်မှာဖော်ပြထားတဲ့အရာအမေရိကန်တပ်ဖွဲ့တွေက2013ခုနှစ်အတွင်း Abdul Anis El Libico Nazid Abdul Ahmed El Raki ကိုဖမ်းဆီးသွားတဲ့ပုံမှာလက်တုံပြန်တိုက်ခိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ LDB ဟာ1989ခုနှစ်ကကင်ညာနဲ့တင်ဇီးနီးယားနိုင်ငံတွေမှာရှိတဲ့အမေရိကန်တပ်ရုံးတွေကို El Qaeda တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်နေသူဖြစ်ပြီးတော့အမေရိကန်ပြည်တော်စုမှသူ့ရဲ့အမှုကိုစစ်ဆေးနေစဉ်ဇန်နဝါရီလဇန်းလုံးကကွယ်လွန်သွားခဲ့သူဖြစ်ပါတယ်ခင်ဗျာ။
တစားကန်ဖြစ်ဖန်းစီထားတဲ့နိုင်ငံသားသား2ဦးနဲ့အလဲလဲလှုပ်ဖို့တောင်းဆိုထားတဲ့အချက်တွေကိုမရဘူးဆိုရင်လာမယ့်ဗုဒ္ဓဘူးနေ့မှာခေါင်းဖြတ်တက်မှာဖြစ်တယ်လို့ IS Islamic အစွန်းရောက်စစ်သွေးကြအုပ်စုကအင်တာနက်အွန်လိုင်းပေါ်တင်ထားတဲ့ဗီဒီယိုခွေမှာပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့အဲ့ဒီခွေထဲမှာဂျော်ဒန်အစွန်းရအနေနဲ့ Sajida El Rishwi ကိုလှုပ်ပေးဖို့ IS အဖွဲ့ကထပ်ပြီးတော့တောင်းဆိုထားတာပါ။2005ခုနှစ်ကဂျော်ဒန်နိုင်ငံအမန်မျိုးတော်မှာဖြစ်ခဲ့တဲ့လူပေါင်း60လောက်တည်ဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုမှာအဲ့ဒီအမျိုးသမီးပါဝင်ခဲ့တာကြောင့်ဂျော်ဒန်အစိုးရကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ IS တွေရဲ့တစားကန်တွေဖြစ်ဖမ်းဆီးထားတဲ့နိုင်ငံသားသား2ဦးဟာဂျပန်သတင်းတော်ကင်ဂျီကိုတိုနဲ့ဂျော်ဒန်လေယာဉ်မှူးတို့2ဦးဖြစ်မယ်လို့အများကယုံကြည်ထားပါတယ်။ဂျပန်တစားကန်တွေလွတ်မြောက်ဖို့အတွက်တော့ဂျပန်အစိုးရကဂျော်ဒန်နိုင်ငံကိုအကူအညီတောင်းခံထားပါတယ်ရှင်။
ကာဒစ်တက်ခိုင်ရီသမားတွေဟာတူရကီနယ်စပ်စီးရီးယားနိုင်ငံအတွင်းကကိုဘာနီမြို့ကို IS Islamic စစ်သွေးကြွတွေထံကနေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးလို့ကြေညာခဲ့ပြီးနောက်တစ်နေ့မှာ IS တွေပေါ်သူတို့ရဲ့စစ်စင်နေမှုကိုတိုးချဲ့လိုက်ပြီးကိုဘာနီမြို့အနီးမှာရှိတဲ့ IS တွေရဲ့စခန်းတွေကိုတိုက်ခိုက်နေပါတယ်။အနီးဝန်းကျင်မှာရှိတဲ့ Quara Halan ရွာကိုသိမ်းပိုက်နိုင်ခဲ့တယ်လို့ကာဒစ်တွေကပြောပါတယ်။ဒီပြောဆိုချက်ဟာမှန်ကန်ကြောင်းပြည်တည်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အခုဆိုရင်ကာဒစ်တက်ခိုင်ရီသမားတွေဟာဂျီဟတ်ဝါဒါရေးအစွန်းရောက်တင်တဲ့ရှိရန်ဆိုတဲ့နောက်ထပ်ယွာတူယာနမ်းမှာပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေပါတယ်။ကိုဘာနီမျိုးနဲ့ပတ်သက်ပြီးတော့ကာဒစ်တွေရဲ့ကြီးညာချက်ပေါ်အမေရိကန်တာဝန်ရှိသူတွေကမကြိုက်ကြပါဘူး။လေးလာကြတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မြို့ရဲ့60ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်သေးတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီမြို့မှာနေထိုင်တဲ့လူပေါင်း2,000ကအများစုဟာအထိဒုက္ခရောက်နေကြပါတယ်။ဝါရှင်တန်မှာရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူကတော့အမိန့်အရာပဲဖြစ်ဖြစ်ကိုသဘောဆန္ဒပဲဖြစ်ဖြစ် ISD ဟာကိုဘာနီမျိုးကနေစတင်ဆုတ်ခွာနေပြီလို့ပြောပါတယ်။ ဘာပဲဖြစ်ဖြစ်တိုက်ပွဲဟာအောင်မြင်ပြီးဆုံးသွားပြီလို့ပြောဖို့ကတော့တိတ်ဆောလုံးနေသေးကြောင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
American ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိဖက်တိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်း၃ရက်ကြာခီးစဉ်အဆုံးသတ်ချိန် New Delhi မြို့တော်မှာသမ္မတ Barack Obama ကပြောဆိုလိုက်ပါတယ်လူမှောင်ခိုကုန်မှုတိခတ်ပါရှင်လူမှောင်ခိုမှုတွေခစ်တဲ့ကျေးကျွန်စနစ်တွေကိုအဆုံးသတ်အောင်အတူတကွလက်တွဲဆောင်ရွက်နိုင်တယ်လို့ကမ္ဘာမိတ်ဆွေဘက်တွေဖြစ်ရာသီဥတုဖောက်ပြန်မှုတွေကိုအရေးတကြီးရင်ဆိုင်ဖို့လိုအပ်တဲ့အကြောင်း New Delhi မြို့မှာဒီကနေ့လူငယ်တွေနဲ့တွေ့ဆုံစကားပြောရမှာပြောကြားခဲ့ပါတယ်အကောင်းဆုံးမိတ်ဆွေဖြစ်အိန္ဒိယပြည်သူတွေစီရဲရင်းကလွတ်မြောက်ဖို့စက်မှုလုပ်ငန်းတွေနဲ့ဤပညာဖွံ့ဖြိုးလာဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖျက်ဖို့ American ကအကူအညီလိုတယ်လို့လည်းသူကပြောပါတယ်။ကမ္ဘာကြီးပူနွေးလာနေတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်အောင်တန်ရှင်းတဲ့လောက်စားတွေပုံမူတုံးဖို့လည်းတိုက်တွန်းခဲ့တယ်လို့အိန္ဒိယနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲတိုင်းပြည်တွေအနေနဲ့ဇီဝလောင်စာအသုံးပြုမှုတွေကိုရှော့ချမနိုင်ခဲ့ဘူးဆိုရင်ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်နိုင်ဖို့မလွယ်ဘူးလို့လည်းသူကပြောပါတယ်။မနေ့တုန်းကဆိုရင်တော့ American စီးပွားရေးလုပ်ငန်းတွေရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အိန္ဒိယနိုင်ငံအတွက်ချင်းငွေဖြစ်ဒေါ်လာတန်း4000သုံးဆွဲမှာဖြစ်တဲ့အကြောင်းသမ္မတဥဘာမားကပြောပါရယ်သမ္မတဥဘာမားနဲ့သမ္မတဂရော်ရူဟာ New Delhi မြို့တော်အနီးကကဘာကျော် Taj Mahal ဂူပိတ်မှန်ကိုအလဲပတ်သွားဖို့စီစဉ်ထားပေမဲ့ Saudi Arabia နိုင်ငံကိုသွားဖို့အတွက်ခီးစဉ်ကိုဖျက်ခဲ့ပါရယ်ရှင်
UAE ဘရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တံမြန်မာပိုင်းအစီအစဉ်ကဗိုလ်ထုနေနန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအသက်60အရွယ်မှာကွယ်လွန်သွားတဲ့ဆော်ဒီဘီယန်အဗ်ဒူလာကိုဂါရဝပြုတ်အတွက်အမေရိကန်သမ္မတဘရက်ဥပမဟာဆော်ဒီအာရေဗျနိုင်ငံကိုအင်ကာနီမှာရောက်ရှိသွားပါတယ်သမ္မတဥပမဟာလွှတ်တော်အမတ်တွေထိတ်တန်းအစိုးရတာဝန်ရှိသူတွေအစည်းအဆိုးရလက်ထက်ကအဆင့်မြင့်အရာရှိတွေအပါအဝင်လူပေါင်း30ပါကုစလေအဖွဲ့နဲ့အတူဆော်ဒီနိုင်ငံရဲ့မြို့တော်ရေဒါကိုခေတ္တဆက်ရောက်သွားခဲ့တာဖြစ်ပါတယ်ရေဒါမြို့ကနေပြန်လည်မထွက်ခွာခင်သမ္မတဥဘာမားဟာဆော်ဒီဘီယန်အစ်စ်ဖြစ်လာသူဆာလ်မန်ဘင်အဗ်ဒူလာဇစ်နဲ့ပထမဦးဆုံးအချိန်အဖြစ်တွေ့ဆုံပါတယ်နိုင်ငံခေါင်းဆောင်တွေဟာအရှိအလေပိုင်းဒေသလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေရေနံဈေးကွက်တည်ငြိမ်မှုရှေ့စီရေးအကြောင်းအရာတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတယောက်ကပြောပါတယ်သမ္မတဥဘာမားကလူခွင့်ရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဆော်ဒီအာရေဗျနိုင်ငံဟာလူခွင့်ရေးအခြေအနေတွေတိုးတက်ဖို့အတွက်လှုံ့ဆော်စရာတွေလိုနေသေးတဲ့အကြောင်းသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဘင်ရော့ကပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယိုရမ်မှာတိုက်ခိုက်နေတဲ့စီနင်နှင်းမုံတိုင်းကလူသန်းပေါင်း60ကျော်ကိုရိုက်ခတ်ပြီးတော့လေယာဉ်ခီးစဉ်9,900ကျော်ကိုဖျက်ပစ်ခဲ့ရပါတယ်။ဗုဒ္ဓဘူးနဲ့အထီတော့လေယာဉ်ခီးစဉ်တော်တော်များများကိုရန်နာထားပါတယ်။အမေရိကန်လူဦးရေရဲ့20ရာခိုင်နှုန်းကိုထိခိုက်မှုရှိတဲ့ဒီနှင်းမုံတိုင်းကြောင့်အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းကပြည်နယ်6ပြည်နယ်ဖြစ်တဲ့နယူးယောက်New Jersey, Connecticut, Rhode Island, Massachusetts နဲ့ New Hampshire ပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကြီးညာထားရပြီးတော့ကျောင်းတွေအစိုးရယုံတွေလည်းပိတ်ထားရပါတယ်။မုံတိုင်းစုံဖြားပဲထိတဲ့ Washington မြို့တော်တစ်ဝိုက်မှာတော့မနေ့ကပြည်ထောင်စုအစိုးရယုံတက်ချိန်ကို2နာရီနောက်ဆုတ်ထားတယ်လို့ကျောင်းတွေကလည်းပိတ်ထားခဲ့ပါတယ်။မုံတိုင်းရဲ့အဆိုးဆုံးအခြေအနေကတနင်္လာနေ့ညကိုမှကျော်လွန်သွားပြီးတချို့နေရာတွေမှာနှင်းအထူသုံးပေလောက်ကျနိုင်တယ်လို့ခန့်မှန်းချက်ထုတ်ခဲ့တာလောက်မပြင်းထန်ခဲ့ပါဘူး။နယူးယောက်မြို့လေကမန်ဟန်တန်စင်ထရယ်ပါ့ခ်ဘန်းကျန်မှာအင်္ဂါနေ့အစောပိုင်းတိုင်းတာချက်အရနှင်းအထူ9လက်မခွဲလောက်ကျပြီးလောင်အိုင်းလန်မှာတော့9လက်မနီးပါးနှင်းကျခဲ့ပါတယ်။ဘော့စတန်မြို့လေစိတ်မှာလေပြင်းအားတနအီမိုင်80နှုန်းနဲ့တိုက်ခတ်နေပြီးနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးကတော့အများပြည်သူကိုအိမ်ပြေမထွက်ဖို့တတိပေးထားပါတယ်။လမ်းတွေမချော်အောင်လှုပ်တဲ့အနေနဲ့လည်းလမ်းမပေါ်မှာစားဖြူတဲ့ကားတွေအဆက်မပြတ်သွားလာနေကြပြီးတော့နှင်းရှင်းတဲ့ကားတွေလည်းဒီနှင်းတွေကိုလမ်းမတွေပေါ်ကနေပြီးတော့လိုက်ပြီးရှင်းလင်းနေပါတယ်။ဝါရှင်တန်မြို့တော်ကအောက်လွတ်တော်ရဲ့ဒီတနင်္လာနေအင်္ဂါမဲပေးမှုတွေကိုဖျက်သိမ်းထားပြီးတော့နယူးယောက်ကုလသမဂ္ဂရုံးချုပ်ကလည်းတနင်္လာအင်္ဂါ2ရက်ရုံးပိတ်ထားပါတယ်။ နှင်းနဲ့ပိတ်ပြီးအိမ်မှာနေနေကြတဲ့သူတွေကတော့လူမှုကွန်ရက်စာမျက်နှာတွေကနေသူတို့စိတ်ပြက်လက်ပြက်ဖြစ်နေတဲ့အခြေအနေကိုပြောဆိုနေကြပါတယ်ရှင်
နှစ်နှင်းငယ်တွင်ကလေးငယ်အယောက်20ကိုရောင်းချမှုကျူးလွန်ခဲ့မှုနဲ့ဗီယက်နမ်လူမျိုးတယောက်ပေါ်တည်ရန်ချထားတာကိုအတိဖြစ်တဲ့အကြောင်းတရုတ်နိုင်ငံတောင်ပိုင်းတရားရုံးတရုံးကဆုံးဖြတ်လိုက်ပါတယ်ဟူယန်ကင်ဟန်းဆိုသူဟာရင်ခွင်ပိုက်အရွယ်ကလေးငယ်နဲ့တခြားကလေးငယ်တွေတရုတ်နိုင်ငံအတွင်းမှာရောင်းချဖို့အတွက်ခိုးသွင်းမှုနဲ့အပြစ်ရှိကြောင်းတွေ့ရှိရတယ်လို့ဆိုပါတယ်တချို့ဖြစ်စဉ်တွေမှာကိုဝင်ဆောင်အမျိုးသမီးတွေကိုအင်းကြီးချင်းနိုင်ငံအတွင်းကိုဝင်ရောက်ပြီးတော့မမိုးရသေးတဲ့ကလေးတွေကိုတောင်းရောင်းချခဲ့တယ်လို့ဆိုပါတယ်ဒီကလေးမောင်ခိုကိုင်းအဖွဲ့ဝင်20ကျော်ရှိပြီးတော့သူတို့ကိုထောင်နှံ22လကနေတသက်တကြွန်းထိပြစ်ဒဏ်နေစီရင်ထားပါတယ်ဒီစီရင်ချက်တွေဘေကျင်းကချမှတ်ခဲ့တယ်ဆိုတာတော့တိတိကျကျမသိရပါဘူးနှစ်နိုင်ငံနေဆက်မှာရှိတဲ့ဗီယက်နမ်အစိုးရတာဝန်ရှိသူကတော့ဒီလိုစီရင်ချက်တွေချထားတာမှန်ကန်တဲ့အကြောင်း VOE ကိုအတိအပြုပြောဆိုခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOE ဇန်နဝါရီလ28ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ဒေါ်ရင်ချင်းနိုင်တို့ကကြေညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ဆုံးတင်ဆက်ပေးရမယ်ပြီးခဲ့တဲ့သတင်းပတ်ကကချင်တိုင်းသူစေနာဝန်ထမ်းဆရာမနှစ်ဦးအထမပြုကျင့်ခံပြီးရဲဆက်ဆက်သက်ခံရတာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့အမှုမှန်ပေါ်အောင်တိတိယောက်ယောက်စုံစမ်းစစ်ဆေးပေးဖို့မြန်မာဆိုးရွားကိုကုလသမဂ္ဂကဇန်နဝါရီလ29ရက်နေ့ကတောင်းဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲမကြာခင်ကမြန်မာနိုင်ငံကိုတာရောက်ခဲ့တဲ့လူခွင့်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ္စရန်ဟီလီပေါ်ဦးဝီရသူရဲ့ရိုင်းဆိုင်တဲ့ပြောဆိုချက်တွေကိုလည်းပြည်ပခရီအတွင်းလိမ့်မင်းဆိုင်ရာချမ်းဖတ်မှုကုလအထူးကိုယ်စားလှယ်ကပြစ်တင်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့အတူခွဲခြားဆက်ဆံမှုမရှိတဲ့ရင်ကျေးတဲ့လူတိုင်းဝန်ဖြစ်ဖို့မြန်မာအစိုးရအနေနဲ့နိုင်ငံရေးခေါင်းဆောင်တွေကဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမှအင်ဂျင်နီယာပြောပြပေးမှာပ
ါအခုလိုအပြစ်ကင်းစင်တဲ့တိုင်းရင်းသူအမျိုးသမီးငယ်နှစ်ဦးကိုအဓမ္မပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်အမှုပေါ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂအနေနဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်မိတယ်လို့ပဋိပက္ခအတွင်းလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနက်ဟာဝါဘန်ဂူရာက VOE ကိုပြောပါတယ
် As the special representative of the Secretary General on Sexual Violence in Conflict we have been monitoring situation in Myanmar for the last 2 or so years and we've been writing reports So when this information we got it, I decided to make the statement because I think it's unacceptable.
ဒီပခတ်တွင်လိမ်မိုက်ဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖြစ်ကျမတို့အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကစလို့မြန်မာနိုင်ငံကိုလေးလာစောင့်ကြည့်ပြီးအစီရင်ခံစာတွေပြုစုခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသတင်းကြားရတော့ကျမအနေနဲ့ကြီးညာချက်ထုတ်ဖို့ဆုံးဖြတ်လိုက်တာပါ။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။ကာကွယ်ပေးဖို့တာဝန်ရှိတဲ့လူတွေကအထမပြုကျင့်နေဆိုတာလုံးဝမဖြစ်သင့်ပါဘူး။ဒါအပြင်ရှမ်းပြည်တောင်ပိုင်းမှာတိုင်းရင်းသားတွေပေါ်ပြစ်မှတ်ထားတယ်ဆိုတာကျမတို့ကြားရတဲ့တွေ့လေကုလသမဂ္ဂထူးကိုယ်စားလှယ်ဖြစ်ဒီအချက်ကိုနိုင်ငံတကာနှိုးကြမှုရှိစေဖို့မိမောင်းထိုးပြဖို့တာဝန်ရှိတာလည်းဖြစ်ပါတယ်။အစိုးရအနေနဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အဓိကတာဝန်ရှိတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေရအရေးယူဖို့အစိုးရကိုကျမတိုက်တွန်းလိုပါတယ
်ဒီအမှုနဲ့ပတ်သက်လို့တရားမျှတမှုရှိအောင်အမှုမှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးအရေးယူဖို့အမေရိကန်အစိုးရကမြန်မာအစိုးရကိုမကြသေးခင်ကပဲတိုက်တွန်းထားတာပါရှမ်းပြည်နယ်မြောက်ပိုင်းတန်ဆိုင်ကျူးကုတ်မြို့နယ်မှာဇန်နဝါရီလ19ရက်နေ့ညကမြန်မာစစ်တပ်ခမရ903ရဲ့စစ်ကြောင်းတစ်ကြောင်းစခန်းချတဲ့နေရာအနီးကောင်းခါရွာမှာကချင်နှစ်ချင်းခရီးရန်အသင်းချုပ် KBC ကစေနာဝန်ထမ်းဆရာမနှစ်ဦးအထမပြုကျင့်ခံရပြီးအသက်ခံခဲ့ရတာဖြစ်ပါတယ်။မြမအစိုးရတာဝန်ရှိသူတွေကတော့ဒီအမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲမြမနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီရဲ့မကြသေးခင်ကမြမနိုင်ငံခီးစင်နဲ့ပတ်သက်လို့ဦးဝီရသူရဲ့ရိုင်းဆိုင်ပြောဆိုချက်တွေကိုသူ့အနေနဲ့ကန့်ကွက်ရှုံချကြောင်းဇီနက်ဟာဝါဘန်ဂူရာကပြောပါတယ
် Well his speech was made publicly it wasn't a hidden speech the high commissioner for human rights Prince Ziad also made a statement to that effect and our job as colleagues in the United Nations take it extremely bad that somebody at the level of a monk can actually attack force a UN person who is going
to ဘူဝရသူကဒါကိုလူသိရှင်ကြားပြောခဲ့တာပါနောက်ွယ်မှာပြောတာမဟုတ်ပါဘူးလူခွေးရဲ့မဟာမင်းကြီးကလည်းဒါကိုပြစ်တင်ရှုံချတဲ့ကြီးညာချက်ကိုထုတ်ခဲ့ပြီးဖြစ်ပါတယ်ကျမတို့ကုလသမဂ္ဂမှာရှိတဲ့ကိုယ်စားလှယ်တွေနေနဲ့ဗုဒ္ဓဘာသာဘုန်းကြီးတစ်ပါးအနေနဲ့ဒီလိုအထူးစုံစမ်းစစ်ဆေးရေးမှုကိုပြောတာအမျိုးသမီးတူဦးပေါ်ခုလိုရင်းရင်းတီးတီးတုံ့နှုံပြောဆိုတာဟာ ကုန်တိခါရှိတဲ့ဘာသာရေးပုဂ္ဂိုလ်အနေနဲ့ဒီလိုနှိမ့်ကြတဲ့အတုံးနှုံးတွေကိုမြို့ပြပေါ်တုံနှုံးတာတွေဟာလက်ခံနိုင်စရာမရှိပါဘူး။ကျမကုလသမဂ္ဂထူးကိုစလေဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၃နှစ်တာကာလနဲ့20ကျော်လူခွင့်ရေးလှုပ်ဆောင်ခဲ့သူတဦးအနေနဲ့ဒီလိုမျိုးပြောဆိုမှုတွေကိုမကြုံတွေ့ခဲ့ရပါဘူး။လူခွင့်ရေးကိုကာကွယ်ဆောက်ရှောက်သူတွေကိုအခုလိုယဉ်သိစွာပြောဆိုတာကိုကျမတို့လက်ပိုက်ကြည့်နေလို့မဖြစ်ပါဘူး
။အခုလိုရိုင်းစိုင်းစော်ကားတဲ့ပြောဆိုချက်မျိုးကိုနိုင်ငံတကာအတိုင်းဝိုင်းကသာမကပြည်ရင်းကပါလက်မခံဘူးဆိုတာဥဝီရတူတိအောင်ပြောဖို့မြန်မာအစိုးရရောဘာသာရေးခေါင်းဆောင်တွေမှပါတာဝန်ရှိတယ်လို့ Zeynep Hawar Bangura က VOE ကိုပြောပါတယ
် And we hope that other religious leaders in Myanmar will see it as a bad precedent and will actually try to ostracize the individual who has done it and to get the
မြန်မာနိုင်ငံမှာရှိတဲ့တခြားဘာသာရေးခေါင်းဆောင်တွေနေနဲ့ဒါဟာမသင့်တော်တဲ့ပြောဆိုမှုလို့နားလေသဘောပေါက်ပြီးခုလိုယဉ်သိစွာပြောဆိုတဲ့ဘာသာရေးပုဂ္ဂိုလ်ကိုဝိုင်းကျင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်။သူဟာမြန်မာနိုင်ငံကိုကိုစားပြုတဲ့ဗုဒ္ဓဘာသာရေးဟန်တပါမဟုတ်ဘူးဆိုတာကိုပြသဖို့လိုပါတယ်။ဒါဟာအရေးကြီးပါတယ်။ဒါကြောင့်ဒီကြေညာချက်ကိုကျမတို့ထုတ်ပြီးဝိုင်းဝန်းပြစ်တင်ရှုံချကြဖို့နှင့်ဆီယာမာလီနှုတ်ဦးတတ်ခံရမှုကိုစုံစမ်းစစ်ဆေးပေးဖို့အစိုးရကိုတောင်းဆိုတာဖြစ်ပါတယ်။ဒါဟာပြည်တွင်းမှာရောနိုင်ငံတကာမှာပါလုံးဝလက်ခံနိုင်စရာမရှိပါဘူး
။လာမယ့်မတ်လမှာပြုလုပ်မယ့်လုံခြုံရေးကောင်စီအစည်းအဝေးမှာအမျိုးသမီးတွေပေါ်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်တဲ့နိုင်ငံတကာအစီရင်ခံစာအတွက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ရထားတဲ့အကြောင်းလဲသူကပြောပါရယ်။လက်ရှိအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုရေးသားနေပြီးအချက်လက်တွေတိကျခိုင်မာအောင်လဲမြန်မာအစိုးရနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုကုလသမဂ္ဂအထူးကိုယ်စားလှယ် Zeynep Hawar Bangura က VOE ကိုပြောပါရယ်ရှင်။
အခုတော့တောင်သာမြို့မှာညအေးရနာနေတဲ့သပိတ်မောက်ကျောင်းသားတွေရဲ့နောက်ဆက်တဲ့အချိန်လေးကိုသတင်းကိုတင်ပြပေးမှာပါ။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကဲ့ကွက်တဲ့အနေနဲ့ခီးရှည်ချီတက်နေကြတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီနဲ့မြန်မာဆွေရဘက်ကတာဝန်ရှိသူတွေဒီကနေ့နေပြည်တော်မှာအကြိုတွေ့ဆုံဆွေးနွေးပွဲတွေလုပ်ဖို့ရှိကြောင်းကျောင်းသားတွေဘက်ကပြောပါရယ်။မအေးမှာကဒီအကြောင်းသတင်းပေးပို့ထားပါရခင်ဗျာ။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိချီတက်သပိတ်မောက်နေတဲ့ကျောင်းသားတွေနဲ့အစိုးရကြားမှာအကြိုညှိနှိုင်းတဲ့အနေနဲ့မနေ့ဖန်မှာနေပြည်တော်မှာတွေ့ဆုံဖို့ရှိကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြူဖြူအောင်ကပြောဆိုပါတယ်
။ဒီရောကိုကဟိုကျွန်တော်တို့ဒီသပိတ်ကော်မတီဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဟိုကိုယ်စားလှယ်အထူးသွားပြီးတော့ဒီမှာစကားပြောမှာပေါ့နော်မနေ့ဖြန်ဟိုအကျိုးဆွေးနွေးမှုပုံစံမျိုးပေါ့။မကြီးကတော့တွေ့မှာတော့ကျတို့အကြမ်းတင်ကြားထားတာအကြမ်းတင်ပြထားတဲ့လောက်ကတော့ဥအောင်မင်းနဲ့ပြည်ရေးဝင်ဌာနဘက်ကတောင်းရှိသူဆိုလို့အကြမ်းတင်ကြားထားရတယ်ဟုတ်အဲကျမတို့တောင်းဆိုတဲ့လေးပွင့်ဆိုင်နဲ့ဆိုင်ပါတယ်ဟုတ်ကျမတို့လိုချင်တာကိုကျမတို့တီးစီစတောင်းဆိုတာပေါ့ကျမတို့အဓိကတော့လေးပွင့်ဆိုင်ကိုသွားဖို့အတွက်ဒါအကျိုးဆွေးနွေးမှုပုံစံပါပြိဆုံမှုကြောင့်လည်းထပ်ပြီးတော့ဒီတောင်းဆိုမှုပါပို့ပြီးတော့ဖြစ်လာတာဆိုတော့လေဟုတ်နှစ်ခုလုံးကတော့ဆက်ဆက်မှုရှိပါတယ်ဒီကလှူရှားမှုတစ်ခုလည်းဒီမိုပညာရေးလှူရှားမှုပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့ဟိုဆွေးနွေးပွဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီပိတ်ဆို့မှုနဲ့လည်းတက်ခိုင်ပါတယ်
။အင်္ဂါနေ့မှာတော့ညဉ့်ညံမျိုးကနေတောင်သာမျိုးကိုခြိတက်လာတဲ့ကျောင်းသားတွေကိုတောင်သာမျိုးရဲ့နန်းမြင့်တောင်ကြားမှာအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်တင်းမာမှုတွေဖြစ်ခဲ့ပြီးညနေ 9:00 နာရီကျော်အချိန်လောက်ကြာမှတားဆီးတဲ့နေရာကိုအာဏာပိုင်တွေကဖယ်ရှားပေးလိုက်ပါတယ်။အတားဆီးတွေလုခဲ့တာနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားတဦးဖြစ်တဲ့ရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကအခုလိုပြောပါတယ
်။ကျောင်းသားဝင်ကနန်းမြင့်တော်ကြမှာကျွန်တော်တို့သပိတ်မောက်ကျောင်းသားတွေကိုဟိုဇန်းပိတ်ထားတာတားတဲ့လုပ်နေနေနာပြောင်းနေပါလေကျွန်တော်တို့ဒီသပိတ်မောက်ကျောင်းသားတွေကတော့ငကိုတောင်းဆိုထားတယ်ဒီလေးဘက်ကတိဆောဆွေးနွေးရေးကိုတရားဝင်မလုပ်သေးဘဲနဲ့တော့ဒီကြားထဲကတိဆောဆွေးနွေးနေတယ်လို့လက်ခံမှာမဟုတ်ဘူးကျွန်တော်အခုချိန်မှာရှိတဲ့တိဆောနေတဲ့ကွာကျွန်တော်တို့သပိတ်စစ်ကြောင်းဆောဆောမောဖက်ပြီးရှိတဲ့နိုင်ဖို့ပဲကျွန်တော်ညှိနှိုင်းတော့ပါ
ညနေ 9:00 နာရီခွဲကျော်အချိန်လောက်မှာတော့တောင်သာမြို့ကိုလုံလုံခြုံခြုံနဲ့ဝင်ရောက်နိုင်ရေးအတွက်ကျောင်းသားတွေနဲ့အာဏာပိုင်တွေကြားဆွေးနွေးမှုတွေလုပ်ပြီးအတားအဆီးတွေကိုဖယ်ရှားပေးခဲ့တာပါအခုအခါမှာတော့တောင်သာမြို့ကတဲခေါ်တဲ့ဘုန်းကြီးကျောင်းကိုကျောင်းသားတွေရောက်ရှိနေပြီဖြစ်ကြောင်းတပိတ်မောက်ကျောင်းသားတဦးကပြောဆိုပါတယ
်ဟိုဒီကနေ့ညနေတဲ့အချိန်ကကျွန်တော်တို့တပိတ်စစ်ကျောင်းတောင်သာမြို့ရဲ့ငင်းငင်းကြမ်းကြမ်းနဲ့အောင်မြင်မြင်ဝင်နိုင်ရေးကိုပဲကျွန်တော်တို့ညနေတာအဲ့တော့သူတို့ဘက်ကရဲတပ်ဖွဲ့တွေခြားထားတဲ့လုံတိုင်းတွေကိုကျေရုပ်ဝေးဘယ်ကျွန်တော်ညှိနှိုင်းတာအဲလောလောကဘာလို့နောက်ရှင်းမှမရှိတော့ခင်ဗျာကျွန်တော်တို့ခုတဲရဖုန်းကြောင်ရောက်ပါခင်ဗျာ
ကျောင်းသားတွေနဲ့အာဏာပိုင်တွေထိတိုက်တွေ့နေစဉ်အတွင်းမှာအထက်ပမာပြီးအောက်ပမာပြီးကအစိမ့်မြင့်ပညာရေးဦးစီးဌာနညွှန်ချုပ်နှုတ်ဦးနဲ့အတူမန္တလေးတက္ကသိုလ်ကပါမောခချုပ်မြင်းညံတက္ကသိုလ်ကပါမောခချုပ်တို့ကဂျာဝင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ် Penin la ni nyaro ngaro, nyinyan myo ma chang ta ri tae kho ni de, son long ku phong ji chang ta wai, long chong yin yin a ri cha tha la ri. Chang ta lan ta shao, paik so ta si po twae lou saung ni ya ri ko she pye twa de chang ta ri ga ti shi ka ya bi, chang ta khyi sin twae so yin bu ban mu ri shi ni da ba. Chang ta lan ma ro ye tat yin ni ne yin a a long yin cha tha de a po, nyinyan lu lu ri ga le so yin mu ri shi de twae, chang ta ri ne a tu chang ta lan ta shao ko chi tae lan shao bi kun yi pe ka ja ba de. Yangon Nae Kuni Mu Atene, Lumu Gaze Puria, Gari Gale, Sewane Asa Sarigo, Lipa Kuni Begevare, Minyan Ditagan near Gari Guro, Nile Vaima Tami Tare Dre, Dola Nigani, Asa Saudi, Tesang Begare Lusuvare, Muta Pinai Ubrigo, Kanga Sanjane, Jama the Basic Jauniha, Nemu Otigani, Chitela Nijabi, Mangalim Yogani, Yangon T Chitelare, Jaunari Chitalu, The way Gani, Yangon or Chitelare, Jaunari Garo, Lanki the Shama, Muyari Machida Dre, Asaye Zari Telani Jau Tiavare, Aladube, Eari Dine, Maguidai, Pacogu Yin and Jau Chau Sare, Nia Ditariga, Jaunari Le, and Muta Pinai Ubrigo, Bigger Yetiga Sabi, Sanjin Kanga Nijabare.
၎င်းတော်ဂျင်းနီစီမံကိန်းကိုကန့်ကွက်ကြောင်းတရုတ်တယုံရှိဆန္ဒပြဖို့ကြိုးစားခဲ့ရကြောင်းဖန်စီခံထားသူတွေဘက်ကအာမခံရဖို့ရှောက်ထားချက်ကိုတရားရုံးကဒုတိယကျင်းပေးချလိုက်ပါတယ်နိုင်ငံတော်အကြီးအကဲပြည်စီမှုနဲ့ညီဆွမ်းလို့အာမခံမပေးတာလို့တရားရုံးကမိန့်ချလိုက်ပေမဲ့တသက်ခံရမှာမရှိအမှုတိဆောက်ပုံကလည်းဥပဒေလွတ်ထွန်းလို့လုံနည်းနဲ့မညီဘူးလို့ဖန်စီခံထားသူတွေရဲ့အရှိန်တွေကပြောဆို
င်ဝင်ဦးကောင်းတနတ်မှန်တည်ဆုံးခဲ့ရတာကိုမကျေနပ်လို့ရန်ကုန်မြို့ကတရုတ်တန်ရုံရှိမှာဆန္ဒပြဖို့ကြိုးပမ်းချသူတွေကိုအင်္ဂါနေ့မှာတကုံမြို့နယ်တရားရုံးမှာတတိယအကြိမ်ရုံးထုတ်ခဲ့ပါတယ်။တရားလိုပြသက်တွေတွေကိုစစ်ဆေးချနာပြီးတဲ့နောက်မှာတော့ဒီလူတွေအတွက်အမတ်ခံရှောက်ထားချက်ကိုပယ်ချလိုက်တယ်လို့ဖန်စီခံထားရသူတို့ရဲ့ရှေ့နေကြီးဦးရောဘတ်ဆန်အောင်ကပြောပါတယ
်။တရားလိုစစ်ဆေးတဲ့အခါမှာ905ကာကွယ်နဲ့အကျုံးဝင်တဲ့အင်္ဂရတကုံတရားကိုဒီညဟိုခိုင်းခိုင်းမာမာမတင်ရနိုင်ပါဘူး။နှုတ်နဲ့ဆွဆွဲတာပဲရှိတယ်။အဲ့လိုနှုတ်နဲ့ဆွဆွဲတာမှလည်းပဲကြည့်ကြည့်ကြကြခိုင်းခိုင်းလုံးလုံးဆွဆွဲနိုင်ခြင်းမရှိဘူး။အမှုက905မမြောက်ကြောင်းကိုတွေးကြည့်နေတော့လည်းပဲအမကပေးဖို့ရင်းဆိုတဲ့အတွက်ကျွန်တော်တို့မှအမကမရပါဘူ
း။တကြွလှူရှာသူကိုနေမျိုးစဉ်ဒေါ်နော်အောင်လဒေါ်စိန်ထေးဒေါ်ဆန်းဆန်းဝင်းကိုတစ်ထွတ်ပိုင်ကိုတန်းဆွေတို့ကိုနိုင်ငံတော်ကိုအကြီးညိုပြက်စီမှုနောက်ငင်းချန်းစွာစူဝေးခွင့်နဲ့စီတန်လှက်လက်ခွဲဆိုင်ရာပုံမှန်ရီတက်ပြီးအမကံမပေးဘဲဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်။ဖမ်းဝရမ်းချုပ်ထားသူ9ဦးတည်းကအဖမ်းမခံတဲ့ဒေါ်မြတ်နုခိုင်ကိုတော့တရားခံပြေးအဖြစ်လဲကြီးညာလိုက်ပါတယ်။ဖမ်းဆီးခံရသူတို့ရဲ့ရှေ့နေကြီးဦးရောဘတ်ဆန်အောင်ကတော့အခုလိုအမကံကိုပယ်ချတာကခိုင်မာတဲ့တည်တည်ခံချက်မရှိသလိုအမှုတိဆောက်ပုံရဲ့အားနည်းချက်တွေကလည်းရှိနေတယ်လို့ပြောပါတယ
်။တကယ်လို့ကဒူရဲမှုတောင်းချိန်ပါ။ဒူရဲမှုတောင်းချိန်ကအမှုကိုတိဆောက်တဲ့နေရာမှာတိုင်ချက်ဖွင့်တဲ့နေရာမှာနော်ဥပဒေနဲ့အညီရေးသားရမယ့်အချက်တွေတစ်ခုမှမရေးသားဘူး။တတိယတိုင်းစားကဘယ်တိုင်းကဘယ်ညွန့်ငယ်မှာရှိတယ်။ဘယ်ရဲစခန်းဆိုတာကိုရေးနေတာသလိုမေဒူကေခိုရာတို့မပုံနေစောင်းမှရေးသွင်းတာတို့ဒီဆုံးတရားပေါ်ပြထားတာမတွေ့ရဘူးအမှုတိုင်ချက်တတိယခါကြီးကရေးလက်ဆွဲပါပြတန်းချက်နဲ့မတိုက်မီတဲ့တိုင်ချက်ဖြစ်ပါတယ
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာမြေယာရော်ကြီးယူမထားတဲ့လင်းမြေတွေပေါ်ကိုတရုတ်ကုမ္ပဏီဝမ်ပေါင်ကခြံခတ်ရာကနေစတင်ဖြစ်ပွားတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းဒေသကလယ်သမားတွေနဲ့အာဏာပိုင်တို့ကြားထိတိုက်တွေးမှုအတွင်မိုးကြိုးပြင်လှည့်ရွာကတောင်သူဒေါ်ခင်ဝင်းဦးကောင်းတနတ်ထိမှန်ပြီးဦးကောင်းပွင့်ထွက်တည်ဆုံးခဲ့ရတာဖြစ်ပါတယ်။ဒီလိုတည်ဆုံးခဲ့ရမှုကိုကန့်ကွက်တဲ့အနေနဲ့ကိုနေမျိုးစဉ်အပါအဝင်တက်ကြွလှုပ်ရှားသူတွေကရန်ကုန်ကတရုတ်တန်ရုံရှိမှာဆန္ဒပြဖို့ကြိုးစားခဲ့ကြပြီးမယ်။အာဏာပိုင်တို့ကအင်အားအလုံးအင်းနဲ့တားဆီးခဲ့တာပါ။ဒီလိုဆန္ဒပြဖို့ကြိုးစားပြီးရပ်ပိုင်အတွင်းမှာပဲအာဏာပိုင်တို့ကဖမ်းဆီးလိုက်တာဖြစ်ပါတယ်ရှင်။
အခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုဆက်တင်ဆက်ပြရမယ်။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုတို့ဟာအစဉ်လာရမဟာမိတ်နိုင်ငံတွေဖြစ်ခဲ့ရုံမကအမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယအတွက်အကောင်းဆုံးမဟာမိတ်နိုင်ငံတွေဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတ Barack Obama ကပြောပါရတယ်။နိုင်ငံအနေနဲ့စည်ရင်းမွေးတည်မှုရာသီဥတုပြောင်းလဲနဲ့တီးခတ်နိုင်အားနည်းပါးမှုတို့ကိုတိုက်ဖျက်ရမှာအထူးလက်တွဲလှုပ်ဆောင်မှုကိုလည်းသူ့ရဲ့သမိုင်းဝင်အိန္ဒိယခီးစဉ်တွင်ပြောကြားတဲ့မိန့်ခွန်းမှာတိုက်တွန်းခဲ့ပါတယ်ဒီကြောင့် New Delhi က VOA သတင်းတော်အရုပန်ဒီပြပို့ထားတဲ့သတင်းကိုဒလလတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နဲ့စီးပွားရေးခေါင်းဆောင်တွေကိုသမ္မတဥဘာမကသုံးရက်နီးပါးကြာရင်းနှီးမှုရရှိအောင်ကြိုးပမ်းခဲ့ပြီးတဲ့အခါအ ingani maro American ni India sesan ye tamain samyana ti phwin bu India pidululu ko tamara Obama ga akhu lo kan lan lai par de.
But I'm here because I'm absolutely convinced that both our peoples will have more jobs and opportunity, and our nations will be more secure, and the world will be safer and a more just place.
ကျွန်တော်ဒီကိုရောက်လာတဲ့အကြောင်းကတော့နှစ်နိုင်ငံလူမှုအနေနဲ့အလုပ်ကိုင်းတွေအခွင့်အလမ်းတွေပိုးပြီးတော့ဖန်တီးပေးနိုင်မယ်လို့အပြည့်အဝယုံကြည်လို့ဖြစ်ပါတယ်။ကျွန်တော်တို့နှစ်နိုင်ငံပိုးပြီးတော့လုံခြုံပြီးကမ္ဘာကြီးလည်းပိုးပြီးတော့ဘေးအန္တရာယ်ကင်းကဒီမိုကရေစီနိုင်ငံနှစ်နိုင်ငံပိုးပြီးတော့တရားမျှတတဲ့ကမ္ဘာကြီးမှာအတူရပ်တည်သွားနိုင်မှုဖြစ်ပါတယ်
။အိန္ဒိယသမ္မတနိုင်ငံအမျိုးသားနေအခမ်းအနားကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဦးဆုံးတက်ရောက်ခဲ့ပြီးတရက်ကြာမှသမ္မတကအခုလိုခောက်ချက်ချပြောကြားခဲ့တာဖြစ်ပါတယ်။နယူးဒေလီရဲ့စီရီခန္ဓာမှာပြည်သက်ပေါင်း1500ကိုအင်္ဂါနေ့ကပြောကြားခဲ့တဲ့မိကိုမှာမစ္စတာအိုဘားမားကအမေရိကန်ပြည်ထောင်စုနဲ့အိန္ဒိယတို့ဟာတနိုင်ငံလူမှုရဲ့ဘဝတွေတိုးတက်ဖွံ့ဖြိုးပြီးစီးရဲမွေးတည်မှုလျှော့ချရမှာကုန်သွယ်ရေးအခြေခံရန်တရားအဆောက်အုံနဲ့တဘာဝစွန့်အင်ပေါ်ပူရင်းနှီးမြှုပ်နှံခြင်းအပြင်စွန့်ဆောင်သွားနိုင်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်စစ်မှတ်တဲ့နိုင်ငံတကာမဟာမိတ်ဖြစ်ဖို့ရာကနိုင်ငံအနေနဲ့ယာဒီဥရုပြောင်းလဲမှုဟန်တာရေးကြိုးပမ်းအားထုတ်မှုကိုရင်ဆိုင်ဖြေရှင်းပြီးဥဆောင်သွားရမှာဖြစ်တယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယတို့ဟာတရုတ်နိုင်ငံပြည်ကဘာပေါ်မှာလူမှုညီညွတ်မှုအများဆုံးဖြစ်စေတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီဇင်ဘာလကကျင်းပခဲ့တဲ့ယာဒီဥရုဆိုင်ရာထည်တည်ညီလာခံအတွင်းလူမှုညီညွတ်မှုတွေကိုလျှော့ချပေးဖို့နိုင်ငံတကာသဘောတူညီမှုရရှိနိုင်ရေးအတွက်သမ္မတဥဘာမားနဲ့အတူလက်တွဲဆောင်ရွက်သွားဖို့အစဉ်သင့်ရှိတယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒါမိုဒီကပြောကြားခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကသမ္မတဥဘာမားပြောကြားခဲ့တဲ့မေကုမာပါတဲ့အချက်လက်အများစုဟာအိန္ဒိယလူငယ်တွေအတွက်စွန့်ရည်မြင့်တင်ပေးဖို့နဲ့ဓာတ်တူအခွင့်အရေးထောက်ခံအားပေးဖို့နဲ့ပတ်သက်တာတွေ့ရပါတယ်။အမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့နိုင်ငံရဲ့တစ်ပတ်ရှိတဲ့လူဦးရေရဲ့စွန့်ရည်ကိုဥပိ္ပခါပြုတဲ့ဘယ်နိုင်ငံမှဆိုအောင်မြင်မှုရရှိမှာမဟုတ်ဘူးလို့သမ္မတကပြောခဲ့တဲ့အတွက်ဩဘာဝိုင်းပေးခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ကနယူးဒေလီမြို့တော်ရှိဘတ်စကားပေါ်မှာမြို့သမီးငယ်တူဦးကိုလူတစုကဝိုင်းအတ္တမပြုကျင့်ခဲ့တဲ့အတွက်ကန့်ကွက်ဆန္ဒပြမှုတွေအိန္ဒိယတွင်ဖြစ်ပွားခဲ့ပါတယ
်။ Every girl's life matters. Every daughter deserves the same chances our sons. Every woman should be able to go about her day to walk the streets or ride the bus and be safe.
မင်းကြီးနေတိုင်းရဲ့အသက်ဟာအရေးကြီးပါတယ်။တမီးတိုင်းဟာတားရီလိုပဲအလားတူအခွင့်အလမ်းတွေရရှိသင့်ပါတယ်။အမျိုးသမီးတိုင်းဟာလည်းလမ်းပေါ်မှာရှောက်သွားနိုင်မှုဘတ်စကားစီးနေနိုင်မှုဘေးအန္တရာယ်ကင်းစွာလုံဆောင်နိုင်ခွင့်ရှိရမှာဖြစ်တယ်လို့သူတို့ကဂုံသိက္ခာအရာလဲလေးစားစွာဆက်ဆံသွားဖို့လိုပါတယ်
။ဒါအပြင်ဘာသာရေးတင်းကြီးခံမှုနှဲပါတဲ့အကြောင်းနဲ့ပတ်သက်လို့သမ္မတဥပမာကလူတိုင်းဟာသူတို့ယုံကြည်ကိုးကွယ်တဲ့ဘာသာတိုင်းကိုရွေးချယ်ပိုင်ခွင့်ရှိပြီးအေးအေးယူခံရမှုနဲ့ချင်းချောက်ခံရမှုကတော့ကနေကင်းဝေးတင်တယ်လို့ပြောခဲ့ပါတယ်။အိန္ဒိယနိုင်ငံဟာဘာသာရေးတင်းမာမှုနဲ့ကြုံတွေ့ခဲ့ရတာဖြစ်ပြီး2002ခုကဟိန္ဒူနဲ့မွတ်စလင်အဓိယုံတွေကြောင့်မွတ်စလင်အများစုပါဝင်တဲ့လူပေါင်း1000နီးပါးဟာဝန်ကြီးချုပ်မိုဒီရဲ့ဌာနေပြည်နယ်ဂုဂျရာတ်မှာတည်ဆုံခဲ့တာဖြစ်ပါတယ်။အခုလိုတိုက်တွန်းပြောကြားမှုနဲ့အတူမစ္စတာအိုဘားမားဟာအိန္ဒိယကနေဆာအုဒီအရေဗျကိုထွက်ခွာခဲ့ပြီးအဲ့ဒီမှာတော့ကွယ်လွန်သူဘီအဗ္ဒူလာရဲ့မိသားစုကိုတွားရောက်ဂါရဝပြုမှလည်းဖြစ်ပါလေရှင်
။ဒေါ်လာတန်တင်ပြခဲ့တာပါ။သွားရရှိမြခင်ဗျာ VOA ကပုံမှန်ထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာလိပ်စာဖြစ်တဲ့ www.bamis.voanews.com အပြင် VOA Facebook, Twitter နဲ့ YouTube ဆာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်။ VOA ကပုံမှန်ထုတ်လင်းပေးနေတဲ့ TV အစီအစဉ်တွေကိုဝေဖန်အကြံပြုလို့ရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA American တန်ခါနေဇန်နဝါရီလ28ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာ။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းအကောင်းတို့ဖော်ပြချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
2023ခုနှစ်တည်းမှာတော့ရေမတော်စားမှုပေါင်း259ခုဖြစ်ပါတယ်။
ရင်တိုက်မှုဖြစ်ပွားနှုန်းနဲ့ပတ်သက်လို့အခုလိုပြောဆိုဆွေးနွေးမှုတွေပါဝင်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းပြန်လည်တင်ဆက်ပေးမှာပါခင်ဗျာ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဒေါ်အင်ဂျင်းနိုင်ကအကူအညီတင်ဆက်ပေးထားပါရယ်ဆက်လက်နားဆင်ကြပါခင်ဗျာ။အခုအရင်ဆုံးတင်ပြလိုတာကတော့မေဝောင်းရေးသားတဲ့ Myanmar Not Ready for Reduced Military Rule in Parliament ဆိုတဲ့အဆောင်ပါဖြစ်ပါရယ်။ဘောကြုံမူကြီးမင်းအောင်လိုင်ကလွတ်တော်ဒရင်းကတက်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ရွှတ်ချသွားဖို့နိုင်ငံအနေနဲ့အဆင်သင့်မဖြစ်ဘူးလို့ပြောဆိုကြောင်းကိုဆောင်းပါးရဲ့အစမှာဖော်ပြထားပါတယ်။ဒီမိုကရေစီကူးပြောင်းလာတဲ့ကာလဟာတက်တန်းနှုန်နယ်သေးတာကြောင့်တက်မတော်ဟာလွတ်တော်ဒရင်းဆက်ရှိနေဖို့လိုအပ်တယ်လို့ဘောကြုံမူကြီးကဆိုပါတယ်။လွတ်တော်ဒရင်းတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းအထိရှိဖို့လက်ရှိဥပဒေကခွင့်ပြုပေးထားပြီးသူတို့တွေကလူထုကရွေးချယ်ထားတာမဟုတ်ပဲသက်ဆိုင်ရာတက်မတော်ကြီးကဲတွေကခန့်အပ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုလို25ရာခိုင်နှုန်းနေရာယူထားတာကိုတချို့ကတော့လက်မခံခြင်းပဲအခုလိုအခြေအနေဟာဒီမိုကရေစီလုပ်ငန်းစဉ်တွေမှာနှောင့်နှေးစေတယ်လို့ထောက်ပြနေကြပါတယ်။အသက်59နှစ်အရွယ်ဗိုလ်ချုပ်မူကြီးဟာသမရအဖြစ်ရှင်ပြန်ရွေးခံဖို့နဲ့ပတ်သက်ပြီးတော့လည်းအခုအချိန်ဟာဆုံးဖြတ်ချက်ချဖို့စောသေးကြောင်းနဲ့အခြေအနေပေါ်မှာသာမူတည်ပြီးဆုံးဖြတ်မှာဖြစ်တယ်လို့ပြောဆိုကြောင်းစောင်းမားမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ www.channelnewsasia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ထပ်တင်ပြလိုတာကတော့ Fiona McGregor ရေးသားထားတဲ့ I want to be a Miss Myanmar ကျမ Miss Myanmar ဖြစ်ချင်ပါတယ်ဆိုတဲ့ဆောင်းပါးပါမြန်မာ Fashion Design ဖွဲ့ MFDG ကကျင်းပတဲ့ Fashion ပြိုင်ပွဲမှာပါဝင်တဲ့ Model တွေကိုဒေါ်လာ100အထိပေးရပြီးလူငယ်တွေအခုလိုဒီအလုပ်ကိုရွေးချယ်တာဟာငွေကြောင့်သာမဟုတ်ဘဲဘဝရည်မှန်းချက်အတွက်ဖြစ်တယ်လို့ဆောင်းပါးရဲ့အစမှာဖော်ပြထားပါတယ်မြန်မာနိုင်ငံကအပြောင်းလဲတွေတဲ့မှာ fashion စီးပွားရေးလုပ်ငန်းဟာလည်းအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာတာပါယနေ့ခေတ်မှာ fashion တီထွင်ဖန်တီးမှုတွေ data ရင်းပြုတ်လောက်လာတာနဲ့အမျှလူငယ်တွေဟာလည်းအခုလို fashion လောကမှာဝင်ရောက်လုပ်ကိုင်လာကြတာပါတောင်ကိုရီးယားနိုင်ငံဆိုးမှာကျင်းပတဲ့ Miss Asia Pacific World နိုင်ငံတကာအလှမယ်ပြိုင်ပွဲမှာနိုင်ရခဲ့တဲ့မေမြန်းနိုးရဲ့အတွေ့အကြုံကိုလည်းစောင်းပါးမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ကိုပိုင်ဟန်ဖော်ကျူးထားတဲ့ fashion ပြိုင်ပွဲတွေမှာတချို့တွေကကြော်ကြားမှုအရေးပါမှုနဲ့ဝင်ငွေပုံမှန်ရဖို့ဆိုတဲ့အခြေအနေတွေကိုရရှိနိုင်တာပါဒါပေမဲ့ကိုရီးယားမှာအတွေ့အကြုံတချို့ရခဲ့တဲ့မေးမြန်းမှုကတော့ဒီလောကထဲမှာအောင်မြင်မှုတွေဖွေရှာရင်မနစ်မြို့စရာကောင်းတဲ့အခြေအနေမျိုးရှိတာကိုတော့သူကိုယ်တိုင်ကြုံခဲ့ရတဲ့အကြောင်းသတင်းဆောင်ပါမှာဖော်ပြထားပါတယ်အပြည့်အစုံကိုတော့ www.foreignpolicy.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ Myanmar not ready for ASEAN single market by end of 2015 2015နှစ်ကုန်အထိ ASEAN ပုံစံကွက်အတွက်မြန်မာနိုင်ငံဟာအဆင်သင့်မဖြစ်သေးဆိုတဲ့ဆောင်းပါးဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းရဲ့ရည်မှန်းချက်ဖြစ်တဲ့ ASEAN ပုံစံကွက်ပေါ်ပေါက်လာဖို့လာမယ့်နှစ်နိုင်ငံအတွင်းဖြစ်နိုင်ခြေမရှိနိုင်ပေမဲ့ဒီနှစ်ကုန်ပိုင်းမှာစတင်မယ်လို့သတ်မှတ်ထားတာကတော့တေချာပေါက်ဖြစ်မလာနိုင်သေးဘူးလို့လေလာသုံးသပ်သူတွေကသတိပေးထားတဲ့အကြောင်းဆောင်းပါးအစမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံအချို့ဟာအခြေခံအဆောက်အအုံပြည့်စုံမှုမရှိတာကြောင့်အာဆီယံစီးပွားရေးအတိုင်းအဝိုင်း AEC ရဲ့အစီအစဉ်တွေကနေအကျိုးအမြတ်ရဖို့မလွယ်ကူသေးဘူးလို့လည်းပြောဆိုနေကြတာပါအပြည့်အစုံကိုတော့ www.irary.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာပထမဆုံးခင်ဗျာမကြခင်မှာတရိပ်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကိရိမနဲ့တင်ပြမယ် ADM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့R-U-N-N-E-R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရှေ့ကပြေးနေတဲ့လူပေါ့ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒ
ီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내ဥချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ့်အလားအလာအကောင်းဆုံးလူပဲပေါ့။မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့ထင်ပေရပါတယ်။
Jim Brown is the front runner in the governor's race. Most of the voters support him. Front runner.
ဘလလာတန်စီစဉ်တက်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါရခင်ဗျာအခုတော့တက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးရမယ်ဥဇော်ဝင်းလိုင်းကအစီအစဉ်တင်ဆက်ပေးထားတာပါခင်ဗျာ
မင်္ဂလာပါခင်ဗျာ VOE တက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာယဉ်တိုက်မှုတွေများပြားလာပြီးတော့တည်ဆုံသူအရေးအတွက်ဟာလဲတနေ့တနေ့ကိုဆယ်ကနန်းချီရှိလာနေပြီဆိုပြီးသတင်းတွေထွက်နေတဲ့ကိစ္စဖြစ်ပါတယ်အခုလိုဖြစ်လာရတာဟာရင်မောင်းနေကစီကံဖောက်ဖျက်လို့လားမပြေဆုံးသေးတဲ့မြန်မာနိုင်ငံရဲ့ရင်စီကံဥပဒေတွေကြောင့်လားဒါမှမဟုတ်လေဒီဥပဒေတွေအပေါ်တင်းကျပ်စွာအသုံးချခြင်းမရှိတဲ့အတွက်လားဆိုတဲ့သောရရှင်ရဲ့အမြင်ကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့အတွက်အထူးဖိတ်ခေါ်ထားတဲ့ဧည့်သည်တွေထဲမှာတော့အမြန်လမ်းရတောက်ဖွဲ့မူကြီးလည်းပါပါတယ်ခင်ဗျတခြားဒီဆွေးနွေးကြမဲ့သတင်းတော့တွေဒီမော်တော်ရင်မောင်းနေကားမောင်းတဲ့သူတွေသူတို့ရဲ့အမြင်တွေကိုလည်းကျွန်တော်တို့ကြားကြရမှာဖြစ်ပါတယ်ကျွန်တော်တို့ပထမဆုံးကျန်တဲ့သူတွေကိုမဖိတ်ခေါ်ခင်ကျွန်တော်နေပြီးတော့အမြန်လမ်းရက်တက်ဖွဲ့မှုကိုကျွန်တော်လေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာရှိပါလားရက်တက်ဖွဲ့မှုခင်ဗျာကျွန်တော်တို့စောစောပြောထားတဲ့အထက်မှာတော့ဒီဟိုရင်တိုက်မှုကြောင့်တည်ဆုံနေဆိုတော့တနင်္ဂနွေလုံးအတိုင်းတာနေဖြစ်တာပေါ့လေဒါကတော့တတိလိုပဲဟိုဟာပေါ့စစ်တမ်းနေကောက်ရတယ်ဆိုပြီးတော့သတင်းတွေမှာရေးထားတာပါဒါပေမဲ့ရက်တက်ဖွဲ့မှုကြီးကဒီအမြန်လမ်းကိုပဲတာဝန်ယူထားတယ်ဆိုတော့အမြန်လမ်းဟာလည်းဟိုရက်တက်ဖွဲ့မှုကြီးလည်းကြားမှာပေါ့ပြီးခဲ့တဲ့နှစ်တည်းလောက်ကစပြီးတော့ရင်တိုက်မှုတွေမကြခဏဖြစ်တယ်လူတွေတည်တယ်ဆိုပြီးတော့လည်းပြောကြဆိုကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒီလိုဖြစ်တာတွေနဲ့ရက်တက်ဖွဲ့မှုကြီးရထားတဲ့ဟိုဟာပေါ့စင်းစရားတွေအရာဘလို့များကွာဟာမှုရှိတယ်ဒါမှမဟုတ်ရတပ်ပွင့်မှုရထားတဲ့စင်စရာဘလို့များရှိပါတယ်လဲခင်ဗျာ
ရန်ကုန်မင်းလေးအမြန်လမ်းမကြီးမှာတော့2013ပေါ့လေ2013ခုနှစ်တည်းမှာတော့ရမတော်စားမှုပေါင်း259ခုဖြစ်ပါတယ်တေဆုံးကတော့133ရှိတော့ဒါရ622ခုရှိပါတယ်ဒါ2013မှာ2014မှာတော့ရမတော်စားမှုပေါင်း412ခုဖြစ်ပြီးတော့တေဆုံး159ခုရှိပြီးဟိုဒါရ986ခုရှိပါတယ်2013နဲ့14ချိန်ထိုးကြည့်မယ်ဆိုရင်တော့အရေးအတွက်နည်းနည်းလေးပိုလာတာတွေ့ရပါမယ်တိုးတော့လည်းပဲကျွန်တော်ရန်ကုန်မင်းလေးအမြန်လမ်းမကြီးမှာ2013ခုနှစ်မှာတော့ကျွန်တော်ရေထပ်သားနဲ့ယူတဲ့ပေါ့အဆုံးပေါင်း5လောက်ပဲရှိပြီးတော့2014မှာကျွန်တော်10,000ကျော်ထပ်သားလာတာဖြစ်တဲ့အတွက်ရင်းသွင်းပြီးတဲ့ဒီအတွက်ရေမတော်စားမှုနဲ့ချိန်ထိုးမယ်ဆိုရင်အချိန်ထိုးကြည့်မယ်ဆိုရင်တော့ကြာဆင်းသွားလို့ကျွန်တော်ပြသရှိပါတယ်
Okay volume နဲ့ဟိုဖြတ်သွားသွားလာတဲ့ယင်အရေးအတွက်နဲ့ယင်တိုက်မှုနှုံတာဟာ2013နဲ့ဆိုင်ရင်တော့ဟို volume နဲ့ကြည့်မယ်ဆိုရင်တော့ကျလာတယ်လို့ဆိုလိုချင်တာလားခင်ဗျရတက်ဖွဲ့မှုကြီးက
မှန်ပါတယ်မှန်ပါတယ်ခင်ဗျကျွန်တော်တို့ယင်ချိုးနဲ့တွက်ကြည့်မယ်ဆိုရင်တော့လေဒါကျွန်တော်တို့အမြန်လမ်းမကြီးမှာဒီတနေ့နဲ့တနေ့9,000ကျော်လောက်တက်လာပါတယ်2015ဆိုလို့ရှိရင်ကိုကျွန်တော်14,000နီးပါးလောက်ဒါတုံးပြလာတော့တွေ့ရှိပါတယ်အဲ့တော့ဒီချိုးနဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဒီမတက်ဆမှုဟာကျွန်တော်ဖြေထိုးကြည့်မယ်ဆိုရင်နည်းတယ်လို့ကျွန်တော်တို့တော်တော်ရပါပါခင်ဗျာ
ဆိုကြပါတော့ဥပမာကျွန်တော်တို့ကြည့်မယ်ဆိုရင်ရန်ကုန်နေပြီးတော့လမ်းမကြီးဟာတော်တော်လေးဟိုဗမာနိုင်ငံမှာတော့ကောင်းတယ်လို့ပြောလို့ရတဲ့လမ်းကြီးပေါ့နော်ဒါပေမဲ့အဲ့နေရာမှာလဲဟိုကွေတချို့ကွေတဲ့နေရာတွေပါလေရှိတာရင်မောင်းနေကပဲဒီဟိုပေါ့သူတို့အချိန်ကိုမလျှော့လို့လားဘာကြောင့်လဲမသိဘူးတချို့နေရာတွေမှာအထူးသဖြင့်ဒီရင်တက်မှုပုံများတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်အဲ့တော့ရတက်ဖွဲ့မှုကြီးတို့တည်ထားသလောက်ဆိုရင်ရောအဲ့လိုမျိုးဟိုပေါ့တနေရာဒါမှမဟုတ်နှစ်နေရာအဲ့လိုမျိုးအထူးပြဿနာဖြစ်တဲ့နေရာတွေသတိထားမိတာရှိပါသလားရတပ်ဖွဲ့မှုကြီးတို
့ကျွန်တော်တို့ဒီ2013-14ပေါ့လေဒီမှတ်တမ်းများအရာကျွန်တော်တို့တီးခြားတဲ့နေရာတွေမှာရင်မတော်စားမှုတွေများတယ်ဆိုတာလို့ကျွန်တော်တို့မရှိပါဘူးကျွန်တော်တို့ဒီမိုင်366မိုင်နဲ့ကျွန်တော်တို့3ခါလုံးရှိပါတယ်ရမကြီးအမြန်ရမကြီးရဲ့အရှိရာအဲ366မိုင်လုံးမှာကျွန်တော်တို့ပြန်များဟိုဖြစ်စဉ်လေးတွေမျှပြီးတော့ဖြစ်တာတွေ့ရှိပါတယ်ဒီလမ်းတနေရာတွေမှာချုပ်ရင်းပြီးတော့ဒီနားမှာစုပြုံပြီးဖြစ်တယ်ဆိုတာကျွန်တော်တို့ မှတ်တမ်းများရအားလုံးတော့မရှိပါဘူး
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ကြားတာကဒီဟိုအခုရင်တိုက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ဟိုရင်မောင်းကသူ့ရနဲ့သူအချိန်မထိနိုင်လို့လမ်းဘေးကိုထိုးကြပြီးတော့တိုက်ပြီးတော့ဘေးကနေဖြစ်တာတွေရှိသလိုရင်ချင်းတိုက်တာမျိုးကရှိမိသလားနေပြီးတော့လမ်းမှာရဆိုအကျဲလဲကျဲတယ်အလဲမှာလဲသူကချားထားတာရှိတယ်ပေါ့နော်ဟိုဘက်လမ်းနဲ့ဒီဘက်လမ်းကိုဆိုတော့ကျော်ပြီးတိုက်တဲ့နေရာတွေရှိလားဒါမှမဟုတ်အဲ့လိုမျိုးဥပဒေကျူးလွန်တဲ့သူတွေကိုရောအရေးယူမှုတွေရှိပါသလားခင်ဗျာ
ကျွန်တော်တို့ဥပဒေကတော့ကျွန်တော်တို့ဒါတိုက်တဲ့ဘက်ကတော့ထီရောက်ပြဿနာမှုတွေဖြစ်လာလို့ရှိရင်တော့ထီရောက်ကကျွန်တော်ဥပဒေအရေးယူဆောင်လဲရှိပါတယ်အဲဒီခေါက်ကကျွန်တော်တို့လူရင်မောင်းကြောင့်ဖြစ်တဲ့ဖြစ်မောင်းက2014မှာ353ခုရှိပါတယ်ဒါလည်းပဲကျွန်တော်တို့ဒါရင်မောင်းရဲ့ပေါ်ဆမှုတွေကျွန်တော်တို့ဒါမကြောင်းကျင်မှုတွေမစင်မကျင်မောင်းနေမှုတွေအရှိန်ပြင်းမောင်းနေမှုတွေစသဖြင့်ကျွန်တော်ခွဲခြားထားရှိပါတယ်ဒါကတော့အဖြစ်နဲ့ပြောမယ်ဆိုရင်ကျွန်တော်90%ခန့်တော့ဒီဘက်လောက်ကရင်မောင်းရဲ့ချွေးမှုတောင်ဖြစ်တယ်ဆိုတော့ကျွန်တော်တွားတွေ့ရှိပါတယ်ဒုတိယချက်အနေနဲ့ရင်ရဲ့ချွေးမှုလည်းကျွန်တော်တွားတွေ့ပါတယ်ရင်ရဲ့ချွေးမှုကတော့အားလုံးဖြစ်စဉ်ပေါင်း82မှု2014ထဲမှာရှိပါတယ်ဒါကကျွန်တော်တို့ဒုတိယအများဆုံးဖြစ်စဉ်ဖြစ်ပါတယ်တတိယတော့လမ်းရဲ့ချွေးမှုပေါ့လေဒါလည်းကျွန်တော်တို့တွေ့ရှိပါတယ်လမ်းရဲ့ချွေးမှုလည်းပဲဒီ2014တည်းမှာကျွန်တော်တခုသွားတွေ့ပြီးတော့ရာသီဥတုကြောင့်ဖြစ်ပွားတဲ့အမှုကလည်းပဲကျွန်တော်တို့ဒါ၄မှုတွေ့ရှိပါတယ်ရာသီဥမိုးများတဲ့အချိန်ဤသို့တဲ့အချိန်မှာဖြစ်ပေါ်တဲ့ဖြစ်တဲ့၄မှုတွေ့ရှိပါတယ်ဒါကြောင့်ကျွန်တော်တို့ဒါ2014တည်းမှာဖြစ်ပွားတဲ့အရေးအတွက်ပေါ့မှာ412ခုဖြစ်ပေါ်တဲ့အချိန်မှာသာသဖြင့်ဒီမောင်ရဲ့ပေါ်စားမှုရင်းရဲ့ချွေးအာဏာကျင်းလမ်းရဲ့အာဏာကျင်းနဲ့ရန်သူတို့ဖြစ်သွားတယ်ကျွန်တော်ဒီဒေမျိုးနဲ့တော့ခွဲခြားပြီးမတတ်နေတာရှိတော့ပြောပြလို့ပါရဲ့
ဟုတ်ကဲ့ရမူကြီးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ရမူကြီးအချိန်ရလို့ရှိရင်တော့ကျွန်တော်တို့လေလိုင်းပေါ်မှာခဏလေးနေပေးပါအောင်ခင်ဗျာကျန်တဲ့လူတွေကျွန်တော်ဆွေးနွေးဖို့အလဲပေးခြင်းလို့ပါအခုကျွန်တော်လေလိုင်းပေါ်ကိုကိုမင်းမင်းကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုမင်းမင်းဟာဆိုရင်လည်းဒီရန်ကုန်နေပြည်တော်အပါအဝင်ပေါ့နော်မြန်မာနိုင်ငံတနန်တလျာရင်မောင်းနေတဲ့သူတူဖြစ်ပါတယ်အတွေ့အကြုံလည်းတော်တော်ရှိတဲ့သူဆိုတော့ဟိုကိုမင်းမင်းတွေ့ကြုံမြင်တွေ့ရတာလေးလည်းပြောပါအောင်ဟိုဒီရင်စည်းကမ်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာလက်ရှိမှာတော့ဘုမာပြည်နေသားရကားပိုင်းတိုင်ရအာနေကြီးကတော့ဒါပျော်နေလာပြီလို့ပြောလို့ရတာပေါ့နော်နောက်ပိုင်းဘာလို့လဲဆိုတော့ဒီကားတွေတကယ်ရေးတွင်းနေတဲ့ကားတွေပဲတင်းနေလာကြတာကြီးများလာတဲ့အခါကျတော့ဒီကောမှာဒါရင်မောင်းရဲ့တွင်းမြေလေးတွေတချို့လေးတွေရှိမှာပါ highway မောင်းမိဆိုကြတဲ့ရင်မောင်းတွေတချို့တစ်ခါလေးညိုက်ပြီးတော့မှဖြစ်သွားတဲ့ကိစ္စမျိုးလေးတွေတစ်ခါလေကျတော့ဒီဒေးချရဲ့နားနေတဲ့ကြားကိုလွတ်မရက်ထားပေးနေအဲ့မှာတခြားကားလာတဲ့အချိန်မှာစိုက်မိကြတာတော့ဒါမျိုးလေးတွေကတော့ရှိပါတယ်ခင်ဗျာဒီမြန်မာနေသားရဲ့ကြည့်မယ်ဆိုရင်တော့အားရစရာမရှိသေးပါဘူးဘာလို့လဲဆိုတော့ဒီဥပမာဘလူးကိုမိမိကမိတိတာနေရဲ့အချက်အရာတစ်ခုဆိုပြောမှဆိုလို့ချင်းတရားပေါ့နော်တရားတစ်ခုကိုကြော်တော့မယ်တွားတော့မယ်ဆိုရင်တရားဖတ်တက်ကန်နေမှာအဲကျွန်တော်တရားပခုံးဝင်းပြီးဆိုတာနဲ့အမကုန်းဆိုအမဘယ်ဘယ်ဆိုတော့မများကျွန်တော်မှလည်းအလုံးကိုယ်စရရခိုင်လုံးလောကတရားဆိုအမများလောလို့ဖြစ်တယ်ခဏဒီကုန်းတော့ကုန်းမဖတ်တက်လိုက်တဲ့ကုန်းဆိုအမစာဖြစ်တာပါပဲအဲ smooth မဖြစ်ဘူးဆိုတော့အတိတ်ပြောအဲ့ရလဲတော်တော်လေးမောင်းရတဲ့အပိုင်းမှာ high speed နဲ့မောင်းတဲ့အချိန်မျိုးမှာတိတ်တာယာပိုင်းဆိုင်ရာတော့တော့ဒီကအနေအများနဲ့နေထားလေးတွေရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးတင်ပါတယ်ကျွန်တော်အခုတစ်ခါမလေးရှားနိုင်ငံကကိုစိုးနိုင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျကိုစိုးနိုင်ရှိပါသလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ကိုစွန်းနိုင်လဲဆွေးနွေးပါအောင်ခင်ဗျကိုစွန်းနိုင်အမြင်လေးကိုအရင်ကြားပြရစီအောင်ဟိုကိုကြုံတွေ့ရတာလေးကို
ဟုတ်ဟိုကျွန်တော်ခေတိုင်းမှုဖြစ်ဖို့အတွက်ကိုရေတိုင်းမှုဖြစ်ဖို့အတွက်သုံးခုလိုအပ်တယ်ပေါ့ဘယ်လိုလဲဆိုတော့ကားရယ်နန်းရယ်ဂျင်းမောင်းရယ်ပေါ့အဲ့သုံးခုတွေကတစ်ခုခုဆိုရင်မသုံးဖို့သုံးခုစလုံးဖြစ်ကြည့်ရမယ်ဆိုလို့ရှိရင်ကိုရေတိုင်းမှုဖြစ်တယ်အဲ့တော့ရင်ကျွန်တော်ကဒါမှတိကားကိုကျွန်တော်အဖြေရှားကြည့်တယ်ကားကိုဆိုတော့ကားကဒီလမ်းမှာအရင်သွားနေတဲ့အတွက်သူ့ကားကိုတိကျက်ဖို့ရှားကြည့်တော့ကျွန်တော်ပရိကောင်းပရိကိုတိကျက်ကြည့်ရပဲပြီးရင်တရားကိုကြည့်မယ်အမောပရိမကောင်းရင်လည်းကြောင်သူဟုတ်တဲ့အချိန်မှာသူမြရတော့ဝင်တိုင်းနေတယ်။အဲတကယ်လို့မြတ်တရားကပန်းတန်းနေမရှိဘူးပန်းနေရဆိုလို့ရှိရင်လည်းသူဘိန်းဘိန်းပေါက်တဲ့အချိန်မှာဆက်ဆွဲသွားကြတော့ဝင်တိုင်းနေတယ်။ဒါမှမဟုတ်လည်းတရားပါတဲ့အတွက်ပရိအိုးလည်းရှော့သွားနေတယ်။အဲတော့ကားကတော့ပြည့်ချင်အဲ့လောက်ပဲရှားတယ်။နောက်တစ်ခါလမ်းကိုလမ်းကျတော့ကျွန်တော်လမ်းမှာကျွန်တော်ဒီမိုင်းလုံးတွေသတ်မှတ်ထားတဲ့စိုင်းပုတ်တွေထားပြရတယ်။ဘာကြောင့်လဲဒီနေရာမှာဒီမိုင်းလုံးပဲထားရမယ်တခြားနေရာမိုင်းလုံးအဲ့လိုမျိုးပေါ့နောက်ခက်ခါဒိုက်ပလောက်မှာအကွေ့ဟိုမှာကီလိုမီတာ90 80ကီလိုမီတာ90မှာအကွေ့ရှိတယ်ဒါကြောင့်မို့လမ်းချောရင်လည်းလမ်းချောတဲ့ဒီဂျစ်တာလေးတွေနဲ့
ကျွန်တော်ဒီဟွာမှာရှိတဲ့အတိုင်းပေါ့အဲ့လိုမျိုးကြီးလုပ်ပြီးသားမယ်ဒီလမ်းဘေးမှာလည်းရောင်ပြန်ပြီးကိုညာဘက်ဒီသွားဖို့အတွက်ညာဘက်မောင်းတဲ့လူတွေအတွက်ဒီရောင်ပြန်ပြီးထားပေးရမယ်ပြီးလို့ရှိရင်နှစ်လမ်းသွားတွေပါဖြစ်ရင်လည်းကျွန်တော်ဒီ highway ဘက်ကမဟုတ်လေဒီနှစ်လမ်းသွားပါချက်ချင်းကျွန်တော်အလဲတမစီတာပြီးလိုရလိမ့်မယ်ပြီးလို့ရှိရင်လည်းကျွန်တော် platform တွေမှာဒီရင်မရရဆိုလို့ရှိရင်ကျွန်တော်ဖြူမီကြားကြားပေးတဲ့တယ်ဖြူမီကြားကြားပေးဒါရီကရင်တိုက်မှုဖြစ်ဖို့အတွက်ဒီတကယ်အတိအကျအကြောင်းရင်းနေပဲဥမာဟိုကြိုက်ခွဲချောင်းမောင်းရင်းနေလဲကြာရင်တန်းကြီးဖြစ်နေတာပဲနောက်တစ်ခါကျတော့ရင်မောင်းကိုပြန်ပြီးအပြစ်ရှာကြည့်တော့ရင်မောင်းတယောက်ကတည်ရွားနေမှဖြစ်မယ်နောက်တစ်ခါမူရင်းစီပွားသုံးဆဲထားတာဒီမရှိအောင်ဆဲမူရင်းသုံးဆဲသုံးသေးထားရင်လည်းဖြစ်နိုင်တယ်နောက်တစ်ခါကျတော့ရင်မောင်းရင်းနဲ့ဖုံးပြောတာဒီတချို့လူတွေကြတော့သိပြီးတော့တရားဟိုဘယ်လိုပြောမလဲဟိုအသေးအဖွဲလေးပဲသူကတွက်ကြတာဖုံးပြောရင်းနဲ့ဒီရင်တန်းမှုလည်းဖြစ်တယ်ပါတော့ကျွန်တော်ကိုယ်တိုင်ဖြစ်ခဲ့ဘူးလို့ပ
ါဟုတ်ကဲ့
ဒါဒီရေမောင်းကဥမာလိုင်စင်ကငါးနှစ်ပြီးခဲ့တဲ့ငါးနှစ်ကရထားတယ်ဒါပေမဲ့ तू ကအခုမနေ့တနေ့မှာကားတက်မောင်းတယ်ဒါပေမဲ့သူ့ကိုကြည့်လိုက်တော့အဲ့ဒီလိုင်တွေရပြီးခဲ့တဲ့၄ငါးနှစ်ကရထားတဲ့လိုင်တွေဆိုရင်ဒီလိုကဒီရေစီးကန်းလိုင်စီးကန်းကိုနားမနေနိုင်တော့ဘူးကားနဲ့ပတ်သက်လို့လည်းအတွေ့အကြုံမရှိနိုင်တော့ဘူးပေါ့ဒါကျွန်တော်အဲ့ဒါလေးကျွန်တော်နောက်တစ်ခုကျွန်တော်ထောက်ပြချင်တာကဗမာပြည်မှာညာလန်းသွားဖြစ်နေတဲ့အတွက်ကျွန်တော်စီးရတိုင်းကိုဘယ်ဘက်မှာကားနေလို့ကျွန်တော်အဲရအကိုကျွန်တော်တစ်ချက်ထောက်ပြခြင်းနဲ့ဒီကားမောင်းနေတဲ့ဘာလို့ညာဒီညာလန်းသွားတာညာဘက်စီရပါတိုင်းနဲ့ဘလို့မဟုတ်ဒီရှေ့ကြောတက်တာလို့ဘာလို့ပေါ့အဲအဲ့ဒါမျိုးကြီးကတော်တော်အဆင်မပြေဘူးဖြစ်လို့ပေါ့
ဟုတ်ကဲ့ကိုစွန်းတန်ကျေးဇူးများတင်ပါခင်ဗျာအခုသောရရှင်ကြီးကကျွန်တော်တို့အီးမေးလ်နဲ့တစ်ဆင့်ဝင်ပြီးတော့ဆွေးနွေးထားတာကိုလည်းဖတ်ပြပေးပါဦးမနန်းလောင်ရှင
်ကောင်းပါပြီရှင်အာသူကဦးလာထွန်းနဲ့တကုံမျိုးတက်ကပါသူရေးထားတာတော့လိုင်စင်မရှိပဲလိုင်စင်မပါပဲကားမောင်းနေကြတဲ့ခေရင်စီကန်လိုင်စီကန်ဆိုတိတိကျကျမပြောနဲ့ဘာမှတော့မသိကြပဲလမ်းမော်တက်ကားမောင်းနေကြတဲ့ခေလမ်းမော်မှာဆွဲထားတဲ့မြင်းသေးမြင်းဖြတ်မြင်းနှကြောင်းထက်လမ်းညွန်များဥပဒေအန်စာကွက်ဥပဒေစရာစရာတွေတီးဖို့လိုက်နာဖို့နေနေတတကွန်ကရစ်တုံးတွေချရင်ကျောကိုတတ်မှတ်ရလမ်းတွေကိုကွန်ကရစ်တုံးတွေနဲ့တားဆီးပိတ်ထားရ၆လမ်းသွားတာရှိသေးတဲ့လမ်းမကြီးလမ်းဆုံတွေမီးပွိုင်ဖြစ်ဖြစ်အဝိုင်းမဲ့ဖြစ်ဖြစ်ဆန့်ကျင်ဖက်ရင်ကျောပေါ်တက်၈လမ်း၁၀လမ်းသွားလို့ကြော်တက်မောင်းနေကြလို့အဝိုင်းမှာမီးပွိုင်ကွန်ကရစ်တုံးတွေချလိုင်းမကျော်အောင်လုပ်နေရပြီလေတဲ့အရင်က၄လမ်းသွားစနေလောက်ပေမဲ့အခု၆လမ်းသွားလည်းမလောက်၈လမ်းသွား၁၀လမ်းသွားလမ်းကျယ်ကြီးတွေလိုနေပြီဒီလမ်းကျယ်ကြီးတွေနဲ့ကိုက်မဲ့အဝိုင်းကြီးကြီးတွေမီးပွိုင်လမ်းဆုံအကျယ်ကြီးတွေလိုနေပြီဘလို့လုပ်မလဲတဲ့ဘယ်တတ်နိုင်မလဲတဲ့လမ်းချက်ပိုမြေရောငွေပါလို့တဲ့ဒါတော့မိုးလိုပေါက်နေတဲ့ showrooms တွေကတောင်းနဲ့ချီတဲ့ကားတွေမထွက်နိုင်သေးလို့စီမံကိန်းမရှိစီမံချက်မရှိအကွက်အကွင်းဖန်တီးတဲ့အုတ်ချုပ်ရေးစနစ်နဲ့ရှင်းရှင်းပြောရရင်ပထမလိုင်စင်မဲဆိုတဲ့မျက်စိမိတ်မှုနဲ့ကားတွေနေဆက်ကနေရန်ကုန်ကိုငွေလန်းခင်းတွင်းလာတာအကြံဖန်နဲ့နံပါတ်2တွေတက်နောက်စီမံချက်ဆိုပြီးအကုန်ဖန်အကုန်သိန်းဒါတော့ကားအစင်းကားတစင်းတရဝင်းတွင်းထားတာတော့နာမည်ပြောင်းတဲ့နောက်လူတိုင်းtwin kon khun thap pe ya ra ka wae lo khwin win ngwe khu ma hou bu no de da a pyin vip ne ngain a phwe pa mi ga ri ma ba de bu lain sin me ne tain tha de ga ri ko name ji phong ji ri ko lain sin ji ma ba de a khun ji ne thop pe da ri ma pyo ya de bu no blo shin ma le lo yi tha de ko so win lain ye
okay khmyar da ra u la thon de kon myo tik ka swin ni tha da ba myama ne ngain ye motor yin si kan ka twin tin twin mu a lo a khun kaot da sa bo le toror ko chon chon ngong ngong tong tat tha de sa phit par de naw sa da saung le shi ba de ma nan law yi phat pya pe baung
tu ga ro u la myin ne u tan yin ne myanmar naingan twin yin ma daw ta sa phit mu mya pya ni chin di de au chou tu aso ya a set set nyan a myo a myin ne pa mu ne pi tu mya si kan ti shi lai na mu ma shi daw chang phit di ti ကဘာရင်မိတိနိုင်ငံမှာမရှိတော့ရာဂိုင်းမောင်းကားနဲ့လက်ဝဲမောင်းစနစ်ပြောင်းပစ်ခြင်းနဲ့1983ဒီဇင်ဘာ31တွင်ဦးနေဝင်းဤဆန္ဒတဘောထားတစ်ခုတည်းဖြင့်လက်ဝဲမောင်းစနစ်ချက်ချင်းပြောင်းပစ်ခဲ့သည်ကားရှောင်သောဖက်တွင်မောင်းသူမရှိခြင်းနဲ့အစင်းအတက်ပြုရခြင်းကြောင့်မောင်းသူရောစီးသူပါအလွန်အန္တရာယ်ကြီးပါသည်တဲ့ယင်းကိစ္စကိုဦးသိန်းစိန်အစိုးရသည်အလေးမမူဂရုမပြုဘဲမော်ဒန်နစ်ကားများဖျက်သိမ်းပြီးမော်ဒန်မြင့်ကားများအား၅သိန်းကျော်တင်သွင်းခွင့်ပြုရာတွင်ရာဂိုင်းကားများပဲဖြစ်နေခြင်းနဲ့နံပါတ်၂ကတရုတ်ပြည်မှခိုးသွင်းဆိုင်ကယ်များကိုစီးကင်းမြန်မုံငွေအတွက်လိုင်စင်ချပေးလိုက်ရာမန္တလေးမြို့ကြီးဆိုင်ကယ်၈သိန်းကျော်ရှိသောဆိုင်ကယ်မြို့တော်ဖြစ်သွားခြင်းနဲ့နံပါတ်၃ကအကန့်အသတ်မရှိရင်များသွားလာရန်လေးလံငါလံလမ်းမကြီးများတိုးချဲ့ရင်လူသွားပလက်ဖောင်းမရှိတော့ခြင်းနဲ့သူနောက်ဆုံးနံပါတ်၄အနေနဲ့ရေးထားတာတော့စီးကနေမိမိအတွက်ဟုပြည်သူများတသက်အညာမဆောင်ပါတဲ့ကိုစော်ဝင်းလိုက်ရဲ့
ဟုတ်ကဲ့ဦးလာမြင့်ဦးတန်ကေဟာကစာနဲ့ရေးပြီးတော့ဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအခုဝက်ဆန်ပေးပြီးတော့ရေမောင်းလိုင်စင်ရရတယ်ဆိုတာကိုလည်းထောက်ပြကြတာတွေရှိပါတယ်ကိုမင်းမင်းရှိပါသေးလားခင်ဗျာလေလိုင်းပေါ်မှာ Komimi no tujuh yang awal ya. Motor yang jemal lain sih. Komimi no juga orang belau kekhe dale. Oh, taman lutiau ni nene lele kuku ya nene hamiola. Damo le di sini kan ni udah lili la cemah biro ma pisuar ada bom mula belum yo tujuh musik dale.
Kena kiri ada ni nak mana? Aiyah, orang orang di lazim mui mati kengere gua yang gua pasari taman tuan jemu banyak kongki kena le gua. Konglong ni. နောက်ပိုင်းဒီနန်းကျော်မောင်းနာကဒီ experience ရှိတဲ့လူနဲ့လိုက်အဲ့လိုမျိုးပေးမှသာပြီးတော့အကုန်လုံးဒေတာဆက်နေတဲ့ကြာအဲ့လိုပြန်ပေးပြီးပေးပြီးတော့မှဒါကမွဲရေးပြီးတော့နောက်လက်တွေ့အဲ့လိုမောင်းဖြေးပြရတယ်အားမျိုးတွေလုပ်ခဲ့ရတယ်ခင်ဗျဟုတ်ကဲ့အဲ့မဲ့ချက်ကြတာတချို့နေရာတွေမှာဒါဒီအဲ့လိုလွယ်လွယ်နဲ့ပဲအဲ့လိုတိုင်ပင်ရတဲ့အနေအထားမျိုးတွေလည်းရှိတယ်လို့ကျွန်တော်ကြားတယ်မြ
နော်အခုလေလိုက်မောက်ကိုဥွှေမိုးကိုဖိတ်ခေါ်ကြပါရခင်ဗျဘကိုးမျိုးကသတင်းတောက်တူဖြစ်ပါတယ်ဥွှေမိုးရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ယူပါတယ်ခင်ဗျာ
ဟုတ်ကဲ့ဥွှေမိုးကြီးဆိုတော့ကျွန်တော်တို့အရင်ဆွေးနွေးကြရတော့ဥွှေမိုးကြားမလားမသိဘူးကျွန်တော်ဖုန်းလိုင်းလည်းမကောင်းတော့အစောပိုင်းကစူးစမ်းပြီးခေါ်နေတာခေါ်မရဘူးဖြစ်နေလို့ဆိုတော့စောစောကရဲမှုကြီးနေပြီးတော့အမြန်လန်းရဲတပ်ဖွဲ့မှုကြီးလည်းဝင်ပြီးတော့ဆွေးနွေးသွားပါတယ်သူကတော့ဒီဖြစ်ပျက်နေတဲ့အခြေအနေလေးတွေသူတို့ရှိမှရှိတဲ့စဉ်းစားရရင်လည်းကပ်ပြီးတော့ပြောပြီးတော့ဆွေးနွေးသွားတယ်ပေါ့နော်ဆိုတော့အခုဆွေးနွေးကြတဲ့သူတော်တော်များများလည်းစောစောကကျွန်တော်ပြောခဲ့သလိုဒီရင်တိုက်မှုတွေအများစုဟာဟိုရင်မောင်းနေအပေါ်မှာတာဝန်ရှိတယ်ဆိုတဲ့ဘက်ကိုဥဇောင်းပိတ်ပြီးတော့ဆွေးနွေးကြတာကိုလည်းကျွန်တော်တို့သတိထားမိတယ်ဒါပေမဲ့ရင်မောင်းနေဆိုတဲ့နေရာမှာလည်းအခုနောက်ပြန်ရင်မောင်းနေကိုပြန်လိုက်တဲ့ခါကျတော့ရင်မောင်း license ထုတ်ပေးတဲ့ဘက်ကိုပြန်ရောက်သွားတယ်ဆိုတော့စောစောကကွန်မင်းဆွေးနွေးခဲ့သလိုပေါ့ဥရွှေမိုးအတွေ့အကြုံအရာလည်းပြောပါအောင်ဒီ license ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးသိထားသလား
ကျတော့ရင်မောင်းတွေမကြွညင်တာကတော့သိကြတယ်ဗျ။အပြည့်လို့တော့လမ်းမိုက်ဆိုင်ရာဆိုတာလည်းအားလုံးကကျွန်တော်တို့တကယ်ဆိုမှဆိုရင်လမ်းအမှတ်သားတွေရှိတယ်လေ။ရင်မောင်းကတကယ်ကိုဘီးဝင်ဆိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဗျ။အခုတော့ဒီကုန်းလမ်းပို့ဆောင်ရေးချုပ်ရှားမှုဦးစီးဌာနဆိုတာကလည်းဒီရန်ကုန်တို့ဘာတို့မှတကယ်တော့ချက်လို့ရှိရင်နေဘက်တွေမှာအကုန်လုံးကဟိုကလောက်ကြတာဗျ။ဟိုဝင်းပြီးဟိုလေးနေဝင်တာပေါ့ဗျ။အမှန်ပြောလို့ရှိရင်ရင်မောင်းတဲ့ဆိုင်တစ်ခုရဖို့တော့ကားတွေကများလာပြီဗျ။ရန်ကုန်မှာအကုန်လုံးညရဲနေဒီမှာကားတွေကများလာပြီကားသွင်းဝင်ပါမစ်တွေကအကုန်လုံးရလာပြီတော့အဲ့လိုများတဲ့ချိန်ကျတော့အကုန်လုံးရှင်မောင်းနေစီပမာနေရာရမလဲရမယ့်နေရာကိုအကုန်လုံးအလွယ်သွားကြမယ်ဆိုတော့ကွဲသားနေတဲ့ဖြစ်တယ်အကုန်လုံးဖြစ်တယ်အဲ့လိုမျိုးတွေဖြစ်ကုန်တာပေါ့ဗျာ
ဟုတ်ကဲ့ဦးရှင်မို့ကျေးဇူးများတင်ပါခင်ဗျာဝင်ရောက်ဆွေးနွေးပေးတဲ့အမြန်လန်းရတဲ့ဖွဲ့မူကြီးရောကျွန်တော်တို့တခြားဝင်ရောက်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
ဥစွာဝင်းလိုင်ရဲ့တိုက်ရိုက်လေးလံရှင်နေကန်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကမ္ဘာတဝက် HIV AIDS ဖြစ်ပွားသူခန့်မှန်းခြေ 35.3 သန်းရှိတဲ့အနက်က 3.2 သန်းဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်ကြပါတယ်သူတို့တွေကအများစုဖြစ်တဲ့67ရာခိုင်နှုန်းလောက်ကတော့အာဖရိကတောင်ပိုင်းဆာဟာရာဒေသကဖြစ်ပါတယ်ဒီကလေးဆယ်ယောက်ထဲက6ယောက်ဟာဆိုရင်လေမိခင်ကိုဝင်ဆောင်စဉ်မွေးဖွားစဉ်နဲ့ဒါမှမဟုတ်နှိုးချိုတိုက်ကြွေးမှုတွေကတဆင့်ကူးစက်ခံကြရတာဖြစ်ပါတယ်မွေးဖွားချိန်မှာကလေးတစ်ယောက်ရဲ့ကိုခံစွမ်းအားစနစ်ဟာအပြည့်အဝမဖွင့်ပြိုသေးပါဘူးကျန်းမာတဲ့ကလေးတစ်ယောက်ဖြစ်ရင်တောင်6လလောက်နေမှကိုခံစွမ်းအားကအပြည့်အဝဖွင့်ပြိုတတ်ကြတာပါဒါပေမဲ့လေဒီလိုဖွင့်ပြိုဖို့အတွက်မိခင်ရဲ့နှိုးရည်ကတဆင့်ကိုခံစွမ်းအားကိုမြင့်တင်ပေးရပါတယ်စနစ်တကျဆေးဝါးကုသမှုခံယူနေတဲ့ HIV ပိုးကူးစက်ခံရသူမိခင်တွေအနေနဲ့ကိုယ့်ရဲ့ရင်သွေးငယ်တွေကိုစိတ်ချလက်ချနှုတ်တိုက်နိုင်ပါတယ်ဒါပေမဲ့လို့ HIV ပိုးရှိနေပေမဲ့ဆေးဝါးကုသမှုခံယူတာမျိုးမရှိဘူးဆိုရင်တော့သူတို့ရဲ့နှုတ်ဆို့အရွယ်ကလေးငယ်တွေဟာလည်းယောဂပိုးကူးစက်ခံရမယ့်အန္တရာယ်ရှိနေပါတယ်HIV ပိုးကူးစက်ခံထားရတဲ့ကလေးငယ်တွေဟာမကြခဏဆိုသလိုဖျားနာတတ်ကြပါတယ်။နားနှာခေါင်အဆုတ်အအေးမိယောဂါနဲ့စီလန်းချောင်းမှာပိုးဝင်တာ၊ဦးလန်းချောင်းမှာယောဂါဖြစ်တာ၊အရေပြားယောဂါနဲ့အုံနောက်အမေးရောင်ယောဂါတွေလိုကလေးငယ်တွေမှာဖြစ်တတ်တဲ့ယောဂါတွေကိုကုသတဲ့နေရာမှာလည်းအခက်အခဲကြုံရပါတယ်။ရေဘူးရအဖြစ်ဖွံ့ဖြိုးဆဲနိုင်ငံတွေက HIV ပိုးရှိတဲ့ကလေးတွေဟာTB ဆုံးနာယောဂါဝမ်းပြက်ဝမ်းလျှော်ယောဂါနဲ့အသက်ရှူလမ်းကြောင်းမှာယောဂါဖြစ်လို့ရှိတတ်ကြပါတယ် HIV ပိုးရှိထားတဲ့ကလေးတယောက်အနေနဲ့ ARV ဆေးဝါးမရဘူးဆိုရင်အဖျားယောဂါတန်တရာလည်နေပြီးတော့ကျန်းမာရေးကျဆင်းလာနိုင်ပါတယ် HIV ပိုးကူးစက်ခံထားရတဲ့ကလေးငယ်80ရာခိုင်နှုန်းဟာဆိုရင်လည်းမွေးမွေးခြင်းပဲဖြစ်ဖြစ်မွေးကင်းစအချိန်မှာပဲဖြစ်ဖြစ်သေဆုံးတာတွေအပါအဝင်9နှစ်မပြည့်ခင်မှာပဲသေဆုံးတတ်ကြတာပါဒါကြောင့်လည်း HIV ပိုးကူးစက်ခံထားရတဲ့ကလေးတွေကို ARV ဆေးဝါးတွေနဲ့အတက်နိုင်ဆုံးဆော့ဆော့စီစီကုသကြဖို့အရေးကြီးပါတယ်။နေ့စဉ်တောက်မယ်ဆိုရင်ဒီဆေးကြောင့်သွေးထဲမှာရှိနေတဲ့ HIV ပိုးပမာဏကိုတိတိတတ်တာရှော့ချနိုင်မှာဖြစ်တာကြောင့်ရောဂါကြီးထွားလာမယ့်အန္တရာယ်လည်းလျော့ပါသွားမှာပါ။ဒါပေမဲ့လည်း ARV ဆေးရရှိနိုင်ကြတဲ့ HIV ကူးစက်ခံထားရသူကလေးငယ်အရေအတွက်ကတော့24ရာခိုင်နှုန်းပဲရှိနေတာကိုလည်းဝမ်းနည်းစရာဖြစ်တွေ့ရပါတယ်။ဒါကြောင့်လည်း CIFF လို့ခေါ်တဲ့ကလေးရမုံငွေဖောင်ဒေးရှင်းနဲ့လက်တွဲပြီးတော့ American သမ္မတရဲ့ AIDS ရောဂါတိုက်ဖျက်ရေးအရေးပေါ်အစီအစဉ်ကတဆင့်ကနဦးခြေလန်းတရက်အနေနဲ့ AIDS လို့ခေါ်တဲ့ကလေးတွေအတွက် HIV AIDS ကုသမှုတိုးမြင့်ဆောင်ရွက်ရေးစီမံကိန်းကို American ပြည်ထောင်စုကစတင်ခဲ့တာဖြစ်ပါတယ်။ American ဒေါ်လာတန်း200ကုန်ကြမဲ့နှစ်နှစ်စီမံကိန်းကတော့ ARV C ရရှိနိုင်တဲ့ကလေးအရေးအတွက်ကိုနှစ်ဆတိုးဖို့ရည်မှန်းထားတာပါ။ဒီအစီအစဉ်ကနေကင်မရွန်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ကင်ညာ၊လီဆိုတို၊မာလာဝီ၊မိုဇမ်ဘစ်၊တန်ဇန်နီးယား၊ဇမ်ဘီယာနဲ့ဇင်ဘာဘွေနိုင်ငံတွေမှာနောက်ထပ်ကလေး3သိန်းလောက်ဟာဆိုရင်ကျန်းကျန်းမာမာနဲ့တတန်းစိနေထိုင်နိုင်မဲ့အခွင့်အလမ်းကောင်းတွေရကြပါလိမ့်မယ်။ကျန်းမာတန်ဆွမ်းပြီးအိမ်မက်တွေအတိုင်းအကောင့်ထဲပေါနိုင်ကြမဲ့ကလေးတွေဟာရှေ့လာမဲ့ဆယ်စုနှစ်တွေအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်အလုပ်ကိုင်တွေရရှိအောင်ဖန်တီးပြီးမိသားစုတွေနဲ့ပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေကိုပြန်လည်အကျိုးပြုကြမှာဖြစ်တာကြောင့်အာဖရိကရဲ့အနာဂတ်လည်းဖြစ်ကြောင်းပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်ဆိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့သဘောထားအမြင်မှကြောင်းတင်ပြအပ်ပါရယ်ခင်ဗျာ။သောတာရှင်များခင်ဗျာ။ VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေး၊သိပ္ပံနဲ့နည်းပညာ၊အမျိုးသမီးကဏ္ဍ၊ဘလော့ဂါတွေပြောသမျှမြမရေးသုံးသက်ချက်၊မနက်ခင်းအင်္ဂလိပ်စာသင်ခန်းစာ၊တရိပ်လေလံဆွေးနွေးခန်း၊သုတဆုံးလင်းအမေရိကန်တခွင်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရရှိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်း VOA Internet ဆာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာပြန်လည်ဖတ်ရှုလို့ရပါတယ်ခင်ဗျာ။အေးရမနပိုင်းစီစဉ်နေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့စီစဉ်နေမြကြင်ပြီးဆုံးတော့မှာမို့ channel တည်တဲ့အချိန်မှာသတင်းချင်းချုပ်ကိုဦးဆန်မူဝေကကြေညာပေးသွားမှာပ
ါလီဘီယားနိုင်ငံ Tripoli မြို့ကဟိုတယ်တစ်ခုကိုလက်နက်ကင်တစုကအင်ကာနေမှာဝင်ရောက်တက်ခတ်ခဲ့ရမှာလုံခြုံရေးအဆောင်၃ယောက်နဲ့နိုင်ငံသား၅ဦးသေဆုံးသွားတဲ့အကြောင်းလီဘီယားအာနာဘိုင်ကြီးကပြောပါတယ်အဲ့ဒီဟိုတယ်ဟာနိုင်ငံရေးသမားတွေနဲ့နိုင်ငံတကာကရောက်ရှိလာတဲ့အမှုတန်းတွေတဲခိုလေးရှိတဲ့ဟိုတယ်ဖြစ်တယ်လို့လည်းသိရပါတယ်တစားကံဖြစ်ဖမ်းဆီးထားတဲ့နိုင်ငံသား2ဦးကိုအလဲလှယ်လုပ်ဖို့အတွက်တောင်းဆိုထားတဲ့အချက်တွေမရဘူးဆိုရင်ဗိုလ်ထုနေမှာခေါင်းဖြတ်တတ်မှာဖြစ်တယ်လို့ IS Islamic အစွန်းရောက်စစ်သွေးကြွအုပ်စုကအင်တာနက် online မှာနေဗီဒီယိုထဲမှာပြောဆိုထားပါတယ်။အင်ကာနီကထုတ်ပြန်တဲ့အဲ့ဒီဗီဒီယိုခွေထဲမှာဂျော်ဒန်အစိုးရအနေနဲ့စာဂျီဒာ L ရီရှာဝီကိုပြန်လွှတ်ပေးဖို့လဲ IS ဖွဲ့ကထပ်ပြီးတော့တောင်းဆိုထားပါတယ်။ Kurdish တိုက်ခိုက်ရေးသမားတွေကတူရကီနယ်စပ်ဆီးရီးယားနိုင်ငံအတွင်းကကိုပါနီမြို့ကို IS Islamic စစ်သွေးကြွတွေထံကနေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီလို့ကြေညာပြီးတဲ့နောက်တနေ့မှာ IS တွေပေါ်သူတို့ရဲ့စစ်ဆင်နေမှုကိုတိုးချဲ့လိုက်ပြီးကိုပါနီမြို့အနီးမှာရှိတဲ့ IS ရဲ့စခန်းတွေကိုဆက်လက်တိုက်ခိုက်နေပါတယ်။အနီးဝန်းကျင်မှာရှိတဲ့ကွာရာလန်ဟာလန်ဂျီဝါကိုသိမ်းပိုက်နိုင်ခဲ့တယ်လို့ Kurdish ကပြောပါတယ်။ဒီပြောဆိုချက်ဟာမှန်ကန်တဲ့အကြောင်းပြည်တည်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူခွင့်ရေးအဖွဲ့ကအတည်ပြုပြောဆိုပါတယ်။ American ပြည်တော်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိဖက်တိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်း၃ရက်ကြာခီးစဉ်အဆုံးသတ်ချိန်နယူးဒီလီမြို့တော်မှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။လူမောင်ခိုးရီခေတ်တည်ကျွန်းစနစ်တွေအဆုံးသတ်အောင်အတူတွဲပြီးတော့တက်တွဲဆောင်ရွက်နိုင်တယ်လို့ကမ္ဘာမိတ်ဆွေဘက်တွေအဖြစ်ယာတိလူဖောက်ပြန်မှုတွေကိုလည်းအရေးကြီးရင်ဆိုင်မှုလိုအပ်တဲ့အကြောင်းသမ္မတကပြောဆိုခဲ့ပါတယ်။
သတင်းချင်းချုပ်ကိုဦးဆမ်မိုရီကကြေညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရမှုကတော်ရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဇန်နဝါရီလ28ရက်ဗိုလ်တော်ဦးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာတို့တော်ရှင်တွေအားလုံးမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.